Welcome to the Voice of America in Burmese.
မင်္ဂလာနေနေခင်ပါရှင် VOA American အသံရဲ့2022ခုနှစ်နိုဝင်ဘာလ25ရက်ကြာသပတေးနေ့နေ့ခင် VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံထဲမှာဖြည့်ဆက်တင်ဆက်နေပါတယ်လိုင်းတိုမီတာ3249လို့ပြည့်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်
မင်္ဂလာခင်ဗျာကျွန်တော်အောင်လင်းဦးပါဒီနေ့ကိုကိုစုံမိုးကျော်နဲ့တူပြောပြမှာပါဒီနေ့နားဆင်မယ့်ဒီနေ့မှာတော့အာဖဂန်နစ္စတန်နဲ့အမေရိကန်ကြားပြည်လည်မှုမရသေးတဲ့ကိစ္စတွေကိုဖြေရှင်းနိုင်အောင်လက်တွေ့ကျတဲ့ခြေလှမ်းတွေလမ်းမို့အာဖဂန်တာလီဘန်တွေတိုက်တွန်းလိုက်တဲ့တဲ့မြန်မာနိုင်ငံအတွက်ကုစားပြုမဲ့လူတွေအတွက်ကုလသမဂ္ဂမှာလာမဲ့ဒီဇင်ဘာလကျရင်ဆွေးနွေးမဲ့တဲ့စတဲ့ထိတ်တဲရောက်မြန်မာနိုင်ငံတကာသတင်းတွေကိုကြားကြရမှာပါ
ကောင်းပါပြီရှင်။စကိုင်းတိုင်းဒီမုံရွာမန္တလေးလမ်းမပေါ်စစ်ကောင်စီကားတန်းမိုင်းဆွဲခံရတဲ့အခြေအနေကိုတင်ပြတဲ့အခါမှာတော
့လနဲ့ခုနလာကြီး35မိနစ်မှာမြို့မြို့နဲ့ကိုဝင်းတော်ရွာနဲ့ဘုံမင်းကြီးချင်းရွာကြားမှာအာစစ်ကားလေးကြီးကိုဟိုမိုင်းဆွဲတိုက်ခိုက်တာပထမတစ်ချိန်ဖြစ်တယ်ပေါ့နော်
။ဒါကတော့မုံရွာမြို့နယ်သတင်းမှန်ပြန်ကြားရေးအဖွဲ့ကတာဝန်ရှိသူတအုပ်ကနေ VOE ကိုပြောသွားတာပါ။နောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။ဒါ့အပြင်နိုဝင်ဘာလအတွင်းထိုင်းနိုင်ငံနဲ့အထောက်အထားမဲ့ဒီမြန်မာအလုပ်သမားတွေအများပြားဝင်ရောက်လာတဲ့အချိန်ကြီးသတင်းပေးပို့ချက်ကိုလည်းတင်ပြဖို့ရှိပါတယ်။နောက်ပိုင်းမှာတော့ဦးကျော်စံတာရဲ့မြမအရေးတုံးတက်ချက်အားကစားကဏ္ဍလူထုနဲ့ကျမရေးစတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လင်းပါပါရှင်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုစောမိုးကျော်တို့ကတင်ဆက်မှာပ
ါကတ္တနိုင်ငံဒိုဟာမြို့မှာဆွေးနွေးမှုအစ်တွေပြန်ဆောက်ဖို့ပြင်ဆင်နေချိန်မှာပဲအာဖဂန်နစ္စတန်နဲ့အမေရိကန်ပြည်ထောင်စုကြားပြည်လည်မှုမရသေးတဲ့ကိစ္စတွေကိုဖြေရှင်းနိုင်ဖို့လက်တွေ့ကျတဲ့ခြေလှမ်းတွေလှမ်းဖို့အာဖဂန်တာလီဘန်တွေကအမေရိကန်ကိုတိုက်တွန်းလိုက်ပါတယ်ဒိုဟာမြို့မှာတာလီဘန်ခေါင်းဆောင်တွေနဲ့လာမယ့်သတင်းနှစ်ပတ်အတွင်းတွေ့ဆုံမဲ့အမေရိကန်ကိုယ်စားလှယ်ဖွဲ့ဖို့တော့အာဖဂန်နိုင်ငံဆိုင်ရာထူးခြားတဲ့သောမတ်ဝက်စ်ဦးဆောင်မှာဖြစ်တဲ့အကြောင်းအမေရိကန်ကအင်္ဂါနေ့မှာအတည်ပြုထားတာပါနောက်ပတ်ဆွေးနွေးမှုတွေပြန်ဆမဲ့အမေရိကန်ရဲ့ဆုံးဖြတ်ချက်ဟာခြေလှမ်းကောင်းတရဖြစ်နေတဲ့တာလီဘန်အစစ်မြင်ရရှိဆိုရေးရှာဟင်းကပြောဆိုလိုက်ပါတယ်ပြည်လည်မှုမရသေးတဲ့ကိစ္စတွေကိုဆွေးနွေးဖြေရှင်းမှုနဲ့အပြည့်အဝဆက်ဆံမှုတွေစတင်ဖို့လမ်းဖွင့်ထားကြောင်းကုလသမဂ္ဂဆိုင်ရာအာဖဂန်ကိုယ်စားလှယ်ဖြစ်အမည်စင်းတင်သွင်းထားတဲ့ရှာဟင်းက VOE ကိုပြောခဲ့တာပါတံတားတွေကိုဖြေရှင်းမှုနဲ့ဆက်ဆံရေးပုံမှန်ပြန်ဖြစ်ဖို့အမေရိကန်ဘက်ကလက်တွေ့ခြေလှမ်းတွေလှမ်းမဲ့အချိန်ဖြစ်တဲ့အကြောင်းလဲပြောဆိုသွားပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရ net price ကတော့အမျိုးသားအကျိုးစီးပွားအတွက်အရေးကြီးတဲ့ကိစ္စရပ်တွေကိုအမေရိကန်ထုတ်ကိုယ်စားကတာလီဘန်နေနဲ့ဆွေးနွေးမှာဖြစ်တဲ့အကြောင်းသတင်းတောက်တွေကိုပြောဆိုထားတာပါအချံဖက်ဝါရတက်ဖြစ်ရေးအမေရိကန်နိုင်ငံသားတွေနဲ့အမေရိကန်ကကာဝယ်ဆောက်ရှောက်မဲ့သူတွေဘေးရန်တွေအကင်းကြီးတပ်ပြည်ကထွက်ခွင့်ရရေးစံနာမှုအကူအညီပေးရရေးနဲ့အာဖဂန်နစ္စတန်နိုင်ငံစီးပွားရေးကိစ္စတွေပါဝင်မှာဖြစ်တဲ့အကြောင်းလည်းပြောဆိုထားပါတယ
်လာမယ့်ဒီဇင်ဘာလအတွင်းလီဘားနိုင်ငံမှာကျင်းပမယ့်သမ္မတရွေးကောက်ပွဲမှာယခင်အာနာရှင်ဟောင်းမိုမာဂဒါဖီရဲ့သားစာအီဂဒါဖီကိုရွေးကောက်ပွဲဝင်ခွင့်မပြုနိုင်ကြောင်းရွေးကောက်ပွဲကော်မရှင်ကဗိုလ်ထူးနေမှာပြောဆိုလိုက်ပါတယ်စာအီကဒါဖီအပါအဝင်သမ္မတရွေးကောက်ပွဲစီရင်တင်သွင်းသူ25ဦးကိုရွေးကောက်ပွဲဝင်ဖို့အရေးချင်းမပြည့်မီတာကြောင့်ကော်မရှင်ကပယ်ချခဲ့တဲ့အတွက်သူတို့ကအယူခံတင်သွင်းထားပါတယ်ဒီကိစ္စကိုတရားရုံးတော်ကနေဆုံးဖြတ်ချက်ချပေးမှဖြစ်ပါတယ်အာနာရှင်ဟောင်းကဒါဖီရဲ့သားစာအီကဒါဖီကို2015ခုနှစ်ကစစ်ရာဇဝတ်မှုတွေနဲ့တရားစွဲဆိုရာမှာရုံးတော်မှာလာရောက်ဖြေရှင်းဖို့ပြက်ကွက်ခဲ့တဲ့အတွက်သူ့ကိုရွေးကောက်ပွဲကနေရွေးကောက်ပွဲကိုဝင်ခွင့်မပေးဖို့တရားဆွဲဆိုထားတဲ့တရားလိုဘက်ကစစ်ဖက်တာဝန်ရှိသူတွေကရွေးကောက်ပွဲကော်မရှင်ကိုတိုက်တွန်းခဲ့ပါတယ်2017ခုနှစ်ကသူ့ရဲ့ဘေးအာနာရှင်ဂဒါဖီကိုစာကျင်တော်လန်သူတွေကိုနှိမ်နှင်းတိုက်ခိုက်ရာမှာပါဝင်ခဲ့တဲ့အတွက်သူ့ကိုစစ်ရာဇဝတ်မှုနဲ့ဆွဲဆိုခဲ့တာပါစာအီဂဒါဖီကတော့သူမကျူးလွန်ခဲ့ဘူးလို့ညွှန်ဆိုထားပါတယ်တမရနေရာအတွက်အခြားဝင်ရောက်ရှင်ပြိုင်သူ68ဦးစီးရင်ပေးသွင်းထားပါတယ်ရွေးကောက်ပွဲကော်မရှင်ကတမရရွေးကောက်ပွဲအတွက်အတည်ပြုထားသူတွေထဲမှာဥပဒေချိုးပေါက်သူတွေပါဝင်နေတယ်လို့အခြားပြိုင်ဘက်နိုင်ငံရေးအုပ်စုတွေကတော့ဆွဆွဲပြောဆိုထားပါတယ်ခင်ဗျာ
အင်္ဂလိပ်ရေးလက်ချက်မှာရွှေပြောင်းဝင်ရောက်သူတွေလိုက်ပါလာတဲ့လှေတစင်းမတော်တဆနှိမ့်ညွတ်ရွာက32ယောက်ထက်မနည်းတည်ဆုံးခဲ့ရတဲ့ပေါ်ဝမ်းနဲ့တုန်လှုပ်တဲ့အကြောင်းဗြိတိန်ဝန်ကြီးချုပ်ကပြောလိုက်ပါတယ
် I just want to say that I'm shocked and
အဖို့ဒီလက်ချမ်းမှာဆက်ဆုံးရှုံးမှုတွေကျုံဝဲရတဲ့ပေါ်ထိတ်လန့်တုံလုံးမိတယ်လို့အလွန်မင်းစိတ်မကောင်းလဲဖြစ်ရပါတယ်လို့ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆင်ပြောဆိုသွားတာပါဒီလက်ချမ်းကိုဖျက်ဆီးပြီးပြည်သူနိုင်ငံကနေဗြိတိန်ကိုသွားဖို့ကြိုးစားရင်းမတော်တဆသိဆုံးရရဖြစ်ရတည်တယ်မှာအစိုးဆုံးလဲဖြစ်ခဲ့တဲ့ဒီလောက်ရဟာအနေအများရဲ့လမ်းကြောင်းတစ်ခုဖြစ်နေလဲဝန်က ျိုးသမီး9ဦးနဲ့မိကလစ်2ဦးပါဝင်32ယောက်ရှိတဲ့အကြောင်းပြင်သစ်ပြည်ရေးဝန်ကြီးကပြောဆိုခဲ့ပါတယ်။အသက်မသေးလွမြောက်လာသူ2ဦးရှိပေမဲ့ပြင်းထန်တဲ့အေးရန်ကြောင့်အသက်အန္တရာယ်ဆိုးရိမ်ရတယ်လို့လည်းပြည်ရေးဝန်ကြီးဂျေဝဲတာမင်နင်းကပြောဆိုခဲ့ပါတယ်။ရွှေပြောင်းဝင်ရောက်သူတွေဟာဘယ်နိုင်ငံနဲ့ဘယ်သူတွေဆိုတာအတိအကျမသိရပေမဲ့မသိငါသူလူမောက်ကို4ဦးကိုဖမ်းဆီးထားကြောင်းလည်းပြင်သစ်ပြည်ရေးဝန်ကြီးကပြောဆိုထားပါတယ်။
ဂျာမနီနိုင်ငံမှာရွေးကောက်ပွဲအနိုင်ရဆိုရှယ်ဒီမိုကရက်ပါတီဥက္ကဋ္ဌဆိုရှယ်ဒီမိုကရက်ပါတီကဥဆောင်ပြီးညွန်ပေါင်းအစိုးရဖွဲ့ဖို့လက်ဝဲရင်း Green Party နဲ့လက်ရရင်း Free Democrat Party တို့နဲ့သဘောတူညီချက်ရရှိထားပြီဖြစ်ကြောင်းဆိုရှယ်ဒီမိုကရက်ပါတီခေါင်းဆောင် Olaf Scholz ကဗုဒ္ဓဟူးနေ့ကကြေညာပါတယ်။အခုလိုသဘောတူညီချက်ရပြီဖြစ်တဲ့အတွက်ဆိုရှယ်ဒီမိုကရက်ပါတီခေါင်းဆောင် Olaf Scholz ဟာဂျာမနီနိုင်ငံရဲ့ဝန်ကြီးချုပ်အဖြစ်ဖြစ်လာတော့မယ့်အနေအထားမှာရှိနေပြီးဂျာမနီနိုင်ငံကိုဆက်ကြောင်းနှစ်ကြာဦးဆောင်ခဲ့တဲ့အမျိုးသမီးဝန်ကြီးချုပ်အန်ဂလာမာကဲရဲ့အဆိုအရဟာမကြာမီတာဝန်ကုံဆုံးတော့မှာဖြစ်ပါတယ်။တဘာဝပတ်ဝန်းကျင်ကိုမထိခိုက်စေတဲ့နည်းပညာတွေအတွက်ယင်းနှိမ့်နှံမှုတိုးမြင့်သွားဖို့နဲ့တိုင်းပြည်ရဲ့စီးပွားရေးမူဝါဒတွေပါဝင်တဲ့စာမျက်နှာ198မျက်နှာပါစာတမ်းကိုဗဟိုလက်ဝဲရင်းနိုင်ငံရေးအယူအဆရှိတဲ့ Olaf Scholz ကရေးသားတင်ပြခဲ့ပြီးကျန်နိုင်ငံရေးပါတီတွေနဲ့သဘောတူညီချက်ရယူခဲ့တာဖြစ်ပါတယ်။လာမယ့်ဒီဇင်ဘာလ6ရက်နေ့မှာတော့လွှတ်တော်မှာဝင်ကြီးချုပ်အသစ်ကိုရွေးချယ်တင်မြှောက်ကြမှာဖြစ်ပါတယ်ခင်ဗျာ
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိ32.32 kHz 9335နဲ့9383ည32.49 kHz 6153ညပထမနိုင်ဝက်မှာ line meter 190 kHz 1905လို့ကနေပြောထုတ်လွှင့်ပေးနေပါရှင
်။ VOA American အသံမြန်မာပိုင်းစီစဉ်ရဲ့ကြာသာပင်နေမယ့်ခင်တဲ့နေကိုနားဆင်နေရတာဖြစ်ပါတယ်။ကုလသမဂ္ဂမှာမြန်မာနိုင်ငံအတွက်ကိုစားပြုမဲ့သူနေရာအတွက်ကုလသမဂ္ဂရဲ့စီစဉ်လက်ခံရေး committee credentials committee ကလာမယ့်ဒီဇင်ဘာမှာဆွေးနွေးဖို့စီစဉ်ထားပါတယ်။ဖေဖော်ဝါရီလ1ရက်နေ့ဆီယနာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအချက်အလက်တွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံအတွက်ကိုစားနေရာနဲ့အဟုတ်လာတဲ့တာလီဘန်တွေတချို့ပြန်အာဏာရခဲ့တဲ့အာဖဂန်နစ္စတန်နိုင်ငံအတွက်ကိုစားနေရာတွေကိုအဖွဲ့ဝင်ကိုးပါဝင်တဲ့ committee မှာဒီဇင်ဘာလ1ရက်ဆွေးနွေးမှာဖြစ်တဲ့အကြောင်းကုလသမဂ္ဂထရီနီလကန်သဘာပတိက VOE ကိုအတည်ပြုခဲ့တာပါ။မြန်မာနိုင်ငံမှာဆီယနာသိမ်းတဲ့လူရဲ့ကိုစန့်ကျင်ကြောင်းပြောဆိုထားတဲ့ကုလသမဂ္ဂဆိုင်ရာမြန်မာအမြင့်တဲ့သံမတ်ကြီးဦးကျော်မိုးထွန်းကတော့မြန်မာဆီယနာဝန်တွေကနိုင်ငံတော်သစ္စာပေါင်းဖြည့်ဆွဆွဲထားပြီးရာဇဝတ်ဖယ်ရှားကြောင်းကြေညာထားတယ်လို့သူနေရာမှာဆီယာရှီအောင်တူးနဲ့အစားထိုးဖို့လဲကြိုးပမ်းနေတာဖြစ်ပါတယ်။ဒါပေမဲ့လည်းကုလသမဂ္ဂရဲ့လှုပ်ထုပ်လုံနည်းအရခရစ်ယာန်ရှယ်ကော်မတီမှာဆွေးနွေးမှုတွေမလုပ်ဘဲတာမန်ကြီးဦးကျော်မိုးထွန်းဆက်လက်တာဝန်ယူနေတဲ့အခြေအနေဖန်တီးထားဖို့ကော်မတီဝင်နိုင်ငံတွေလည်းဖြစ်လူညွှန်းရေးကော်စီမှာလည်းဗီဒီယိုအနာပိုင်နဲ့အမေရိကန်တရုတ်ရုရှားတို့ကြားညှိနှိုင်းထားကြောင်းအစိုးရမှပဲသတင်းတွေထွက်ပေါ်ခဲ့တာပါ။မြန်မာနိုင်ငံအတွက်ကိုစားပြုမဲ့သူအရေးအငင်းပွားစရာအခြေအနေတွေကြုံနေရချိန်မှာပဲကုလသမဂ္ဂနဲ့ရှစ်တောင်ရှာနိုင်ငံများတင်အာဆီယံဝန်ကြီးအဆင့်ဆွေးနွေးမဲ့အစီအစဉ်ကိုလည်းကုလသမဂ္ဂတွေ့ရင်မှချုပ်ကအောက်တိုဘာလထဲမှာရွှေ့ဆိုင်းခဲ့မှုပါတယ်။နှစ်ပတ်လည်ကုလသမဂ္ဂထရီနီလာကန်ကျင်းပတဲ့အချိန်လောက်မှာပုံမှန်ပြုလုပ်လို့ရှိရဲအာဆီယံရဲ့အစည်းအဝေးကိုစက်တင်ဘာလနောက်ပိုင်းအွန်လိုင်းကနေကျင်းပဖို့စီစဉ်ခဲ့ပေမဲ့မြန်မာနိုင်ငံကိုစားပြုမဲ့သူနေရာမဆုံးဖြတ်ရသေးတဲ့အချိန်မှာအတွင်းမှုချုပ်အနေနဲ့အစည်းအဝေးမှာပါဖို့အခက်တွေ့နေရတယ်လို့လည်းတန်တမန်တိုင်ဝမ်က VOE ကိုပြောဆိုထားပါတယ
်။ကိုဗစ်ကာယရောဂါဆိုးကြီးအတွင်းအမျိုးသမီးများအပေါ်ကြမ်းဖက်မှုပုံမှုအခြေအနေဆိုးဝါးမြင့်တက်လာခဲ့တယ်လို့ကုလသမဂ္ဂအမျိုးသမီးအခွင့်အရေးဆိုင်ရာတာဝန်ရှိသူတွေကနိုဝင်ဘာလ24ရက်နေ့မှာပြောဆိုလိုက်ပါတယ်ကုလသမဂ္ဂအမျိုးသမီးအခွင့်အရေးဆိုင်ရာအကြီးအကဲကလိုပီမန်ကီရိုကပြောဆိုရမှာတော့
That one in three women they continued
အမျိုးသမီး3ဦးတည်းကတဦးကရုပ်ပိုင်းဆိုင်ရာအရသို့မဟုတ်လိင်ပိုင်းဆိုင်ရာအရအကျန်းဖက်ခံရဆဲဖြစ်ပြီးအများအားဖြင့်သူတို့နဲ့ပေါင်းဖက်နေထိုင်သူတွေရဲ့အကျန်းဖက်တိုက်ခိုက်တာကိုခံကြရတာဖြစ်တယ်လို့သူကပြောဆိုသွားတာပါနိုဝင်ဘာလ25ရက်နေ့မှာကြားရောက်မဲ့အမျိုးသမီးများအပေါ်အကြမ်းဖက်တိုက်ခိုက်မှုအဆုံးသတ်ရေးနိုင်ငံတကာနေ့မှာအကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့အစိုးရခန်းစားတရားဝင်ထုတ်ပြန်သွားဖို့ရှိပါတယ်။ကိုဗစ်ရောဂါကြီးစတင်ချိန်ကစရှိပြီး အမျိုးသမီးနှစ်ဦးမှာတဦးကသူတို့ကိုယ်တိုင်ဒါမှမဟုတ်သူတို့အသီးမိတ်ဆွေတငယ်ချင်းတဦးဦးဟာအကြမ်းဖက်တိုက်ခိုက်မှုတစ်မျိုးမျိုးကိုတွေ့ကြုံခံစားရတဲ့အကြောင်းတိုင်တန်းခဲ့တယ်လို့ကုလသမဂ္ဂအမျိုးသမီးအခွင့်အရေးဆိုင်ရာတာဝန်ရှိသူတူဖြစ်တဲ့ပါပါစီကပြောဆိုရမှာလဲထက်သွင်းပြောဆိုသွားခဲ့ပါတယ
်။ဥရောပသုံးနိုင်ငံမှာကိုဗစ်ရောဂါပိုကူးစက်သူလူနာသစ်တွေစံချိန်တင်များလာတာကြောင့်အရေးပေါ်ရောဂါထိန်းချုပ်ရေးအစီအစဉ်တွေထုတ်ပြန်လိုက်ကြပါတယ်။ကိုဗစ်ကာကွယ်ဆေးထိုးထားတဲ့သူလူကြီးရဲ့60ရာခိုင်နှုန်းမပြည့်တဲ့ဆလိုဗက်ကီးယားချက်သမရနဲ့ဟန်ဂရီနိုင်ငံတွေမှာဗော်ဒူနိကကူးစက်မှုအသစ်တွေစံချိန်တင်များပြခဲ့တာပါ။ကူးစက်မှုတွေတိုးလာတာကိုထိန်းချုပ်ဖို့ကြိုးပမ်းတဲ့အနေနဲ့ဥရောပယောဂကူးစက်မှုတာစီထိန်းချုပ်ရေးဌာန ECDC ကကာကွယ်ဆေးအပြည့်ထိုးပြီးသူတွေနောက်ထပ်စေတလုံးထိုးခွင့်ပြုတဲ့အသက်မှတ်ချက်ကိုအသက်40အထက်ပြောင်းလဲသတ်မှတ်ပေးလိုက်ပါတယ်။ဤဆွေးနဲ့ဗြိတိန်နိုင်ငံတွေကရရှိတဲ့လေ့လာချက်ထောက်ထားတွေအရယေရုကာလမှာကာကွယ်ဆေးနောက်တစ်လုံးထပ်ထိုးတဲ့သူတွေကကူးစက်မှုတွေနဲ့ယောဂပြင်းထန်မှုကိုကာကွယ်နိုင်စွမ်းပုံမူအားကောင်းလာတာတွေ့ရကြောင်းလဲ ECDC ကဗော်ဒူးနိထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာပါ။ယောဂထိန်းချုပ်ရေးအစီအစဉ်တွေနဲ့အတူကာကွယ်ဆေးထိုးတဲ့ကျူးဝမ်းမှုတွေကိုအချိန်မြင့်မဆောင်ရွက်နိုင်ရင်ဒေတာကိုဗစ်မျိုးကကူးစက်မှုဟာဒီဇင်ဘာနဲ့ဇန်နဝါရီလတွေမှာတိတိကျကျတိုးလာနိုင်တယ်လို့လည်းသတိပေးပြောဆိုထားပါတယ်
။ကမ္ဘာနဲ့ဝင်တိုက်မိပြီးဘေးအန္တရာယ်ဖြစ်စေနိုင်လောက်တဲ့ဥက္ကာခဲသို့မဟုတ်ဂျိုသိမ်းဂျိုမွားတွေကိုတိုက်ခိုက်ဖျက်ဆီးနိုင်ဖို့စံတမဲ့အာကာသယာဉ်တစ်စီးကိုအင်္ဂါနေ့ညကအမေရိကန်အာကာသသိပ္ပံအေဂျင်စီ NASA ကနေလွှတ်တင်လိုက်ပါတယ် DARD. လို့အမည်ပေးထားတဲ့ဒီစံတမှုမှာ D4 ဘင်ဆိုလို့အမည်ပေးထားတဲ့အဲ့ဒီဥက္ကာခဲထံကိုရောက်ဖို့အာကာသယာဉ်ဟာဆယ်လကြာခီးနေရမှာဖြစ်ပါတယ် DARD. အာကာသယာဉ်ဟာတနာယီကိုမိုင်15,000နှုန်းလောက်နဲ့မောင်းနေမှာဖြစ်ပါတယ်အခုတွားရောက်စံတဖြည့်ဆီးမဲ့အဲ့ဒီဂျိုဟာကဘာကြီးကိုအန်ဒီယပြုမဲ့ဥက္ကာပြန်တော့မဟုတ်ပါဘူး။ဒါပေမဲ့ဂျူရီရဲ့ရွေးရှားမှုနှုတ်နဲ့ကြိုတင်သိရှိပြီးကာကွယ်နိုင်မှုတွေကိုစမ်းသပ်ဖို့အတွက်ဒီဥက္ကာခဲကိုရွေးချယ်ခဲ့တာဖြစ်ပါတယ်။ DART အာကာသယာဉ်ဟာမော်တော်ကားအသေးတစ်စီးရွယ်လောက်သာရှိပြီးဒီအာကာသယာဉ်နဲ့ဂျူဝင်ရောက်မတိုက်မီတယောက်မှုတွေကိုမှတ်တမ်းတင်မဲ့ဗီဒီယိုရိုက်ဖို့အတွက်လက်ဆွဲအိတ်လောက်ပဲရှိတဲ့နောက်ထပ်အာကာသယာဉ်ငယ်ကလေးကိုပြစ်ထုတ်မှာဖြစ်ပါတယ်။ဒီစမ်းသပ်မှုအတွက်အမေရိကန်ဒေါ်လာတန်း330ကုန်ကြပါတယ
်။တင်ဆက်စီစဉ်ကိုကိုအောင်လွေဦးနဲ့ကိုဇော်မိုးကျော်တို့ကတင်ဆက်ခဲ့တာပါရှင်။ကြာသပတေးနေ့နဲ့ KVA မြန်မာပိုင်းစီစဉ်ကိုဝါရှင်တန် DC ကနေတိုက်ရိုက်တင်ဆက်နေပါဗျ။မကြာခင်မှာတော့ထိုင်းနိုင်ငံအတွင်းအထောက်အထားမဲ့မြန်မာအလုပ်သမားတွေအလုံးကြီးနဲ့ဘာကြောင့်ဝင်ရောက်နေကြသလဲဆိုတဲ့သတင်းပေးပို့ချက်ကိုတင်ပြဖို့ရှိပါတယ်။အခုတော့မုံရွာမန္တလေးလမ်းမပေါ်မှာစစ်ကောင်စီကားတန်းမိုင်းဆွဲခံရတဲ့သတင်းကိုကြည့်ကြရအောင်ပါ။မုံရွာမန္တလေးလမ်းမပေါ်မှာမုံရွာကနေစကိုင်းသွားတဲ့စစ်ကောင်စီကားတန်းကိုမနေ့နိုဝင်ဘာလ24ရက်နေ့မနက်ပိုင်းကမိုင်းဆွဲတိုက်ခိုက်ခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်တွေကပြောပါတယ်။မန္တလေးမြို့က42လမ်းဒီကုံစည်းတန်းညစည်းမှလည်းမနေ့မနက်ပိုင်းကပောက်ကွဲမှုဖြစ်ခဲ့ပြီးတော့စစ်ကောင်စီတပ်သားတို့ထိခိုက်မှုရှိခဲ့တယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။ဒီအကြောင်းသတင်းပေးပို့ထားတာကိုအလိမ်မာကပြောပြမှာပါရှင်။
ဒီကနေ့မနက်ပိုင်းကမုံရွာမန္တလေးလမ်းမကြီးမှာမုံရွာကနေစကိုင်းကိုသွားတဲ့စစ်ကောင်စီကားတွေကိုမြင်းမူမျိုးက Black Eagle Defense Force MMU အဖွဲ့ကဦးဆောင်ပြီးမြင်းမူမျိုးပြည်သူ့ကာကွယ်ရေးအဖွဲ့တွေနဲ့မြောင်မျိုးနယ်ပြည်သူ့ကာကွယ်ရေးနဲ့လုံခြုံရေးအဖွဲ့တို့ပါဝင်တဲ့ညီနောင်မဟာမိတ်၅အဖွဲ့ကမဟာမိတ်စစ်စင်ရေးအဖွဲ့မိုင်းဆွဲတိုက်ခိုက်ခဲ့တာဖြစ်တယ်လို့ Black Eagle Defense Force MMU ကထုတ်ပြန်ထားပါတယ်ဒီတိုက်ခိုက်မှုမှာစစ်ကောင်စီကတချို့ပျက်စီးခဲ့ပြီးထိခိုက်မှုတွေရှိနိုင်ပေမဲ့အတိအကျတော့မသိသေးဘူးလို့ဒီကနေ့မုံရွာမန္တလေးလမ်းမပေါ်ကအခြေအနေတွေကိုအချိန်နဲ့တပြေးညီသတင်းတွေတင်ဆက်ပေးနေတဲ့မုံရွာမြို့နယ်သတင်းမှန်ပြန်ကြားရေးအဖွဲ့ကတာဝန်ရှိသူတို့ကအခုလိုပြောပါတယ်
။မနက်9:35မိနစ်မှာမြို့မြို့နယ်ကွေးပင်ရောရွာနဲ့ဒိုးမင်းကြီးကင်းရွာကြားမှာစစ်ကားလေးကြီးကိုမိုင်းဆွဲတိုက်ခိုက်တာပထမတစ်ချိန်ဖြစ်တယ်ပေါ့နော်။နောက်တစ်ခုကလည်းကိုနိုင်ရွယ်တော့မှာဟိုအလကပနဲ့ 1P ကျော်နဲ့မြင်းမှုမျိုးနယ်ထဲမှာပဲအဲ့ဒီဈာမှာစက္ကနစီကိုဆက်ပြီးရောမိုက်ထက်ဆက်တာအဲ့အဲ့နှစ်ခုဖြစ်နေပါဗျအဲ့နှစ်ခုဖြစ်နေကမဟုတ်လို့မလပိုင်းမှာမော်ဘန်လီကလည်းပြိတ္တမှုတွေဖြစ်ပြီးရောညနေ3နာရီလောက်မှာပြန်လည်ပြီးတော့တွားလာလို့ရတယ်လို့ကြေညာထားရှိပါတယ
်ဒီကနေ့မုံရွာမန္တလေးလမ်းမပေါ်ကဖြစ်စဉ်နဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရကို VOA ကဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးဒီကနေ့မနက်အစောပိုင်းကပဲမန္တလေးမြို့မဟာအောင်မြင်မြို့နယ်က42လမ်းကုန်စင်တန်းညစေးအနီးမှာပောက်ကွဲမှုတစ်ခုဖြစ်ခဲ့ပါသေးတယ်။ ဒီပောက်ကွဲမှုအကြောင်းကိုမန္တလေးဒေသခံတဦးကခုလိုပြောပါတယ်
ဒီမှာကြတော့ခုနှစ်နာရီကျော်လောက်ပေါ့ခုနှစ်နာရီကျော်ဒီခုနှစ်နာရီနဲ့ခုနှစ်နာရီကျော်ကြာမှာတော့ဒီအုံအုံဆိုတဲ့အတန်တော့ကြားလိုက်ရတယ်ကြာဒီကြားလိုက်တဲ့အတန်တော့ကျွန်တော်တို့ကဘုံပေါက်တယ်ဆိုတော့သိလိုက်တယ်ဒီနေ့ရေမှုရုံးရတယ်အိုက်နားမှာရှိတယ်ဒီကကတော့အင်းအားတက်တော့မြန်မာတွေကဒီဟိုစစ်တာကြည့်ရတယ်အဲ့ဒါကိုလုပ်ပြီးခဏနေတော့
ဒီ50ဒလန်စီဟာ February လ20ရက်နေ့ကစစ်အာဏာသိမ်းဆန္ဒပြပွဲတွေကိုစစ်ကောင်စီတပ်တွေကတနက်နဲ့ပြစ်ခတ်ပြိုခွင်းမှုတွေကြောင့်ကြဆုံးခဲ့သူတွေရှိခဲ့တဲ့နေရာဖြစ်ပြီးမောင်ဝေရန်ထွန်းကြဆုံးခဲ့တဲ့နေရာဖြစ်တဲ့အတွက်ဝေရန်ထွန်းစီဆိုပြီးဒေသခံတွေခေါ်ဝေါ်နေကြတဲ့ဈေးဖြစ်ပါတယ်စစ်တပ်အာဏာသိမ်းပြီးနောက်ကန့်ကွက်ဆန္ဒပြမှုတွေကိုစစ်တပ်ကအကြမ်းဖက်ပစ်ခတ်နေနေပြီးတဲ့နောက်စစ်ကောင်စီတပ်တွေကိုအပြန်အလှန်ပစ်ခတ်တာတွေဆန့်ကျင်တော်လှန်တာတွေနိုင်ငံအနှံ့ဆက်တိုက်ဆိုသလိုဖြစ်ပွားနေပါတယ်ရှင်
အလိမ့်မှာပြောပြသွားတာပါရှင်အခုတော့ထိုင်းမြန်မာနယ်စပ်ကသတင်းပေးပို့ထားတာကိုတင်ပြမှာပါထိုင်းနိုင်ငံထဲကိုနယ်စပ်အသီးသီးကအထောက်ထားမဲ့ဝင်ရောက်လာလို့ဖမ်းမိသူတွေဟာနိုဝင်ဘာလဆန်းကစလို့ဒီမနေ့ကအထိတလနီးပါးအတွင်း 6,000 နီးပါးအထိရှိနေပါတယ်။ထိုင်းအစိုးရကအထောက်ထားမဲ့သူတွေကိုပါအစ်စ်ဆေးမရှိကိုဗစ်ကာကွယ်ဆေးထိုးပေးနေတာအပြင်တရားဝင်အလုံးလုံးခွင့်နှစ်နှစ်ရှိမဲ့ပန်းရောင်ကတ်ကိုလည်းထုတ်ပေးမယ်လို့ကြေညာထားတာကြောင့်အခုလိုအလုံးအင်းနဲ့ဝင်ရောက်လာနေတာဖြစ်တဲ့အကြောင်းဒီထိုင်းချေဆိုင် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံထဲကိုထိုင်းမြန်မာနယ်စပ်တွေကအပါအဝင်နယ်စပ်အသီးသီးကနေအထောက်ထားမဲ့တွေဝင်ရောက်လာတာဟာနိုဝင်ဘာလဆန်းကနေနိုဝင်ဘာလ24ရက်နေ့ထိအထောက်ထားမဲ့လူ 9,000 တဲ့မနဲ့ဖမ်းမိခဲ့ကြောင်းပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလို့သမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပြပါဗျ
။နောက်တစ်ပတ်တည်းမှာလည်းဖမ်းမိရတယ်ကတော့မနည်းဘူးမှအဲတိတိလောက်ကကိုရီးယားကတော့တိတိလောက်ပဲ။အဲဒီဟိုဟိုမနည်းရမတည်မဲမတွေ့လား။အာဆန္ဒပူဒီမှာလည်းတရားကြော်တယ်လေ။ဟုတ်တယ်မလား။နောက်ပြီးရင်ဟိုချင်းနိုင်မှာလည်းမိတယ်။ဆိုတော့မမိတဲ့ရက်ကမရှိတဲ့လောက်ပဲဆိုတော့အင်းပေါ်7000ကျော်9000ဝန်းကျင်တော့ရှိတယ်မှာ
။ထိုင်းနိုင်ငံမှာကိုဗစ်ကပ်ဘေးကြောင့်အထောက်ထားမဲ့တွေအလုံးကိုဗစ်ကာကွယ်ဆေးထိုးနှံပေးနေတယ်လို့အထောက်ထားမဲ့တွေအတွက်အလုပ်လုပ်ခွင့်အထောက်ထားပန်းရောင်ကတ်တွေကိုလုပ်ပေးမယ်လို့ထိုင်းအစိုးရကကြေညာထားပါတယ်။ဒီအထောက်ထားကတ်ဟာထိုင်းနိုင်ငံမှာနှစ်နှစ်သက်တမ်းအလုပ်လုပ်ခွင့်ရမှာဖြစ်တာကြောင့်အလုပ်ရှင်တွေနဲ့အလုပ်သမားတွေဟာဥယျာဉ်မာလ30ရက်နေ့နောက်ဆုံးထားပြီးစရင်တင်သွင်းကြဖို့လည်းနှိုးဆော်ထားပါတယ်ဒီအတွက်မြန်မာနိုင်ငံကအလုပ်လုပ်ဖို့လာကြသူတွေဟာနိုဝင်ဘာလ30ရက်နေ့အမီလာရဖို့ကြိုးစားရင်းနေဆက်တွေကနေအလုံးရင်းနဲ့ဝင်လာကြတာလည်းဖြစ်ပါတယ်မကြခင်မှာနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့တရားဝင်လာဖို့ကဝေခုံကြေးကြများတဲ့အပြင်ကိုဗစ်စီးကမ်းချက်တွေအကန့်အသတ်တွေကြောင့်အလုပ်ရှင်တွေဘက်ကလည်းတရားဝင်ခေါ်ယူဖို့ဒီလမ်းကိုရွေးချယ်ဖို့အခက်အခဲတွေရှိနေကြပါတယ်။ဒီအတွက်ထိုင်းကိုရောက်ရှိနေပြီးသားအထောက်ထားမဲ့အလုပ်သမားတွေကအလုပ်ရှင်ဘက်ကနေလှုပ်သားအဖြစ်ခေါ်ယူနေများလာတယ်လို့လည်းဦးမင်းဦးကပြောပါတယ်
။ဒီဘက်ကတော့ဟိုလိုရှင်လာတဲ့လူကတော့မလျော့ဘူး။ဘာလို့မလျော့လဲဆိုတော့မှကပွဲစားပေါ့ဗျာ။ပွဲစားတွေကဒါတွေကိုဟိုဒါပေါ့မလုံးပေးပြီးတော့ခေါ်လာတယ်ပါတယ်ဗျာ။နောက်ပြီးတော့ဘယ်မှာဒီ MOU စနစ်နဲ့လာဖို့ဆိုတာချိန်နေငွေအဲ့ဒါတွေသူတို့ဘယ်လိုမှမပေးနိုင်ဘူးလေ။အဲ့တော့ပွဲစားတွေကဒီဘက်မှာအလုပ်ရုံတွေနဲ့ထိတ်ဆက်ထားပြီးသားဖြစ်နေတာ။သူတို့ကအဲ့ဒီနေဆက်ပိုင်းကကျော်လာပြီးလွတ်သွားပြီးဆိုရင်ဒီအမျိုးသမီးဝင်သွားပြီးဟိုဟာတရားမဝင်လဲတော်တယ်ဝမဖမ်းဘူးဗျာ။ဒီ30တော်တယ်မှာဟုတ်တယ်မလား။အဲ့တော့အဲ့နေဆက်ကတက်တဲ့အချိန်တွေမှာကပြဿနာတက်နေတာ။အဲ့တော့အလုပ်ရုံတွေကအလုပ်သမားလိုအပ်ချက်တွေကပြည့်နေရပြီ
။ထိုင်းဆိုရကပြည်နယ်ဆယ်ခုကိုလုံခြုံရေးတင်းကျပ်စွာချထားတဲ့ကြားကပဲထိုင်းနိုင်ငံထဲအထောက်ထားမဲ့တွေဝင်ရောက်မှုကနေ့စဉ်ရာနဲ့ချီရှိနေပြီးထိုင်းဆိုရရဲ့တရားဝင်စည်းရင်းအရ2021ခုနှစ်ဇန်နဝါရီလကနေအောက်တိုဘာလအထိ10လအတွင်းလူဦးရေ3000ခွဲကျော်ဖမ်းမိခဲ့တယ်လို့ဆိုပါတယ်ဒီထဲမှာအများစုကမြန်မာနိုင်ငံသားတွေဖြစ်ပါတယ်နိုဝင်ဘာလဆန်းကနေလောက်ဝက်ထိလဲနေဆက်တွေကနေဝင်လာကြတဲ့အထောက်ထားမဲ့လူ5000ကျော်ဖမ်းမိခဲ့ပြီးဒီထဲမှာလည်းအများစုကမြန်မာနိုင်ငံသားတွေဖြစ်ပါတယ်အခုဆိုရင်ထိုင်းနိုင်ငံထဲမှာရှိနေတဲ့အထောက်ထားမဲ့တွေကိုတရားဝင်အလုပ်လုပ်ခွင့်ကတ်လုပ်ပေးဖို့စည်ရင်းပိတ်သိမ်းမဲ့ရဲလီလာလာနဲ့အမျှမြန်မာပြည်နယ်ဆက်တွေကနေတရားမဝင်သူတွေအလုံးအင်းနဲ့ဇက်တိုက်ထိုင်းနိုင်ငံထဲကိုဝင်ရောက်လာနေဆဲဖြစ်ပါတယ်ရှင်
VOA ကနေတနစ်တာနောက်ဆုံးသတင်းတွေကို email ကနေတစ်ဆင့်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလွှာအဖြစ်လက်ခံရယူလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ internet ဆာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ ကိုယ့်ရဲ့ email လိပ်စာကို ပြည့်ပြည့်စုံစုံ မှန်မှန်ကန်ကန် ထည့်သွင်းပေးပါလို့ပြောပါရစေ။ VOA email သတင်းလွှာတွေကို ပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင်။
ကြတဲ့ဗီဒီယိုနဲ့ခင် အရက်ကိုအတော်အသင့်တောက်တုံးတာဟာနှလုံးရောဂါဖြစ်ပွားနိုင်တဲ့အခြေအနေကိုရောကြစေဦးတာမကတခြားရောဂါတွေကြောင့်သေဆုံးတဲ့နှုန်းကိုလည်းနည်းပါးစေတယ်လို့ဩစတြေးလျနိုင်ငံမိုနက်စ်တက်ကတူကသူ့တေတီတွေရဲ့လေးလာချက်အရာသိရှိရပါတယ်။လုံးဝအရက်မတောက်တဲ့သူတွေနဲ့တောက်တဲ့သူတွေကိုနှိုင်းယှဉ်ပြီးတော့သူ့တေတနာပြုလုပ်ထားတာလည်းဖြစ်ပါတယ်။ဒီအကြောင်း
အဲ့ဒါအတွက်အမေရိကန်ပြည်ထောင်စုနဲ့ဩစတြေးလျနိုင်ငံတို့ကအသက်80အထက်လူပေါင်း1000ရှစ်ထောင်ကျော်ကိုသူ့တေသနာပြုလုပ်ထားပါတယ်။ဒါဟာအရက်တောက်တာနဲ့နှလုံးရောဂါဘယ်လိုဆက်ဆက်မှုရှိတယ်လဲဆိုတာကိုပထမဦးဆုံးလက်တွေ့စစ်ဆေးတဲ့သူ့တေသနာဖြစ်ပါတယ်။အဲ့ဒီရဲ့အဖြေကတော့အရက်ကိုအတော်အသင့်တောက်တုံးတာဟာနှလုံးရောဂါဖြစ်နိုင်ခြေကိုတောင်မှရောကျသွားစေပါတယ်လို့သူ့တေသနာပြုလုပ Mauka, Robin Woods ka pyo ba de.
Taking or consuming 5 to 10 alcoholic
ဒီကပ်ကိုအရက်အတော်သင်ငါးပတ်ကနေဆက်ပတ်အတွင်းတောက်တုံးတာဟာလုံးဝအရက်မတောက်တဲ့သူတွေထက်ပိုပြီးတော့ကျန်းမာရေးအကျိုးထူးစေပါတယ်အဲ့ဒါကတော့နှလုံးရောဂါဖြစ်ပွားမှုနှုန်းနဲ့တခြားသေဆုံးနှုန်းတွေကနေရောကြသွားစေပါတယ်ဒါပေမဲ့သူတို့တွေရဲ့လေးလာစမ်းသပ်မှုပြုလုပ်ကြတဲ့သူတွေဟာအရင်ကနှလုံးရောဂါနဲ့တခြားဆိုးဆိုးဝါးဝါးရောဂါအခံမရှိကြပဲကျန်းမာတန်ဆွမ်းကြတဲ့အတွက်ရလက်အ ြစ်လူမှုရေးအရာပဲဖြစ်ဖြစ်တခြားအသက်အရွယ်ကြီးသူတွေထက်ပိုပြီးတက်ကြွကြသူတွေဖြစ်ကြတယ်လို့လည်းဆိုပါတယ်ဒါကြောင့်ဒီသူတေသနာလေးလာချက်ဟာအဲ့ဒီလိုနှလုံးယောဂါနဲ့တခြားယောဂါတွေကြောင့်သိဆုံးတဲ့နှုံကိုတကယ်တမ်းရှော့ချနိုင်တယ်ဆိုတာဘလောက်အထိတိကျနိုင်ပါသလဲဒါနဲ့ပတ်သက်လို့ဆက်လက်ပြီးသူတေသနာလုပ်ဖို့တော့လိုပါလိမ့်မယ်လို့တဝက်ဖက်ပါမောက်ကရောဘန်ရူ့ကဆက်ပြောပါတယ်
There is some evidence that modest alcohol intake has vascular properties that could be beneficial. ဒါကိုအတော်အသင့်တောက်သုံးလို့ကတော့သွေးကြောရီပိုးပြီးကျေလာစေတဲ့အထောက်အထားတချို့တော့ရှိပါတယ်။ဒါပြင်လူမှုဆက်ဆံရေးအရာလေးအကျိုးကျေးဇူးတွေရနိုင်တဲ့အလားအလာတွေရှိပါတယ်။ဒါကြောင့်တိတဲ့အတိုင်းပဲအရက်ကိုမိတ်ဆွေတငယ်ချင်းတွေမိသားစုတွေနဲ့တောက်သုံးကြတဲ့အတွက်အကျိုးကျေးဇူးကောင်းတွေရရှိကောင်းရရှိနိုင်ပါတယ်။
ဒါကြောင့်ဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့မှာရှိတဲ့ Monash Tech တို့ကအဲ့ဒီသုတေသနလေးလာချက်ကိုဥရောပကနှလုံးယောဂါကာကွယ်ရေးဂျာနယ်မှာဖော်ပြထားပါတယ်။ဩစတြေးလျနိုင်ငံဆေးဝါးနဲ့အရက်ဖောင်ဒေးရှင်း DAF ကတော့အမျိုးသားကောအမျိုးသမီးကောသတင်းတစ်ပတ်မှာစံနှုန်းရည်ချိန်သတ်မှတ်ထားတဲ့ဆယ်ကွက်ထက်တော့ပိုမတော့ကြဘူးအကြံပေးချက်ထုတ်ပြန်လမ်းညွှန်ထားပါတယ်။ဩစတြေးလျမှာအရက်ထဲသတ်မှတ်ထားတဲ့အယ်ကိုဟောပါဝင်မှုနှုန်းက30ဂရမ်ဖြစ်ပါတယ်ခင်ဗျာ။
ကိုခင်မောင်ဆုံးမိပါရှင် VOA မြန်မာပိုင်းကနေဒီမတို့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်နေတဲ့အခါမှာဒီကြာတာပတိနေ့ညပိုင်းမှာထုတ်လွှင့်မဲ့ဥအောင်ခင်ရဲ့မြမအရေးတုံတက်ချက်မှာတော့
စစ်ကောင်စီတပ်ကိုချင်းမျိုးသားတပ်ဦးနဲ့ချင်းကာဝေးတပ်ကခုခံတိုက်ခိုက်နေရဖြစ်ပါလေအမဲလိုက်မုံဆိုးကိုင်းဒူးမီတနတ်နဲ့စတင်လိုက်တဲ့အာနာရှင်ဒေါ်လန်ရေးဟာချင်းပြည်နယ်မှာပြန့်နှံ့နေပါပြီ
ဒါကတော့စစ်ကောင်စီအဆုံးသက်ရေးနဲ့ဖက်ဒရယ်နိုင်ငံတော်တည်ထောင်ရေးမှာချင်းမျိုးသားတပ်ဦးနဲ့ချင်းကာကွယ်ရေးတပ်ဖွဲ့တို့ပါဝင်လာပုံအကြောင်းသုံးသပ်ထားတာကိုနားဆင်ရဖို့ရှိပါတယ်ရှင်။ကြာတာပတိနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်နေကြတာပါ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။အမေရိကန်ပြည်ထောင်စုမှာနှစ်စဉ်နိုဝင်ဘာလရဲ့စရုပ်ထမြောက်ကြာသာပတိနေ့ကို Thanksgiving ကျေးဇူးတော်နေ့အဖြစ်အမှတ်တရသတ်မှတ်ထားပါတယ်။နှစ်ပေါင်းထောင်နဲ့ချီခဲ့တဲ့ကာလတွေမှာလေယာစိုက်ပျိုးရေးနဲ့ရှင်သန်ခဲ့ကြတဲ့ ठाने लुबाउ ताई वाया योया काउते साबुए हु अलो आले ये अप्ये तम्मे से नुएगे जारा प्ये बारे अमेरिकन अशे म्याव बाई मा अच्छे छाबो लायो खे जारे पठमा जो उयोपा ताई दारिया ले त्रो ये नेम्ये दे अट्वे चोंगो गोंप्यु पी जेजुरो ने अप्ये से नुएगे जा बारे अरे उयोपा ताई दारे हा इंग्लैंड ने मा केल्विनिस लो खोरे निचें क्रियान ने प्ये जाबी म्याजु गोगुरे एंग्लिकन चर्च फया जाउने मा ख्वेजा ससन जारे अट्वे लौवा तीजा ख्वठ्वै लु जा दुरे फिप बारे दाचा 1620 पी ने सेप्टेम्बर ला अट्वे नाउ कोलोनी नेमी छे दुरे फिप ला जामे निचें क्रियान बादा वेन 102 याव हा ले थोदा अयाव 30 ने अटु मे फ्लावर तिमो ने अमेरिका टाइट को खी निन गे जारा फिप बारे तुरो ये दी नेमी सोंजा मु इंग्लिश असोया आ मपे उ सोरा ने ખાઉં સાંભાઈ અટવે લે તાવન પે અછે મશીરે અટવે તરો કોરાઈ તાવન ખાન ઓછો જામા ફિમે સુરાઓ તબો પાખે જા બારે દાજા મે ફ્લાવર તેમો કમક ખિન ગરે આ ખી દરે જા મે ફ્લાવર કોમ્પેક સુરે અછિન જે યાઈ પેન જા બો પૂબાં સાંગ યે જા બો ગદી પ્યુ લ્વા મુજાન ઓ યે સ્વે કે જા રા બા દી મુજાન ઓ મે ખ્વે સોં ફ્યા કે જા રા ફિ લો મ્યા અમેરિકા ટાઈ યા ઉયોપા ટાઈ દા રે જા પ્રથમા સોં ડેમોક્રેસી સંતત છે લે ફિ બારે ક્રિયા નીને ભાદાવેન મહોતુ અમ્યોતા ખીતે ઠવેચો આ ઠોકખ લેમત યીઠુ કે જાલુ મે ફ્લાવર કોમ્પેક્ટ ગડી પ્યુલવા અટી પ્યુ નાઈ કે બારે અમેરિકા ઓ સાયાવ પી યેમ્યે તે યે યાદી ઉરુદાન ચાઉ ન્વે ઉમા ઉયોપા ટાઇતા ખીતે 53 યાવ બે અતેશિન ચાન કે પી ન્વે યાદી ચામા કોક બે તીના અઠવે કાઉના ને ચોં કે યા બારે અરી અફવે આ 1620 કુ ને સાઉ ઉબાઉ મા તરો યે અછે છારે નિયા ઓ Plymouth Colony လို့ name ပေး ပြီး ရှင်တန်ချင်း အထိတ် အမှတ် ကျေးဇူးတော်ပွဲ ဆင်နွှဲခဲ့ ကြပါတယ်။ ဒီ ကျေးဇူးတော်ပွဲကို ဌာနေ ဒေသခံ ဝမ်ပန်နိုဝဲ မျိုးနွယ် အယောက် 90 အား စားတောက်ဖွဲ့ရာတွေနဲ့ ပါဝင် ပူးပေါင်းပြီး ဥရုယာတီတန် ခံနိုင်မဲ့ အိမ်ဆောက်လုပ်နည်းတွေနဲ့ အကူအညီ ပေးခဲ့ ကြပါတယ်။ ဒီ ကျေးဇူးတော်ပွဲကို 3 ရက်ကြာ ဆင်နွှဲခဲ့ ကြပြီး အင်္ဂလိပ် Colony နယ်မြေသစ် ရှာသူတွေနဲ့ ဌာနေ ဒေသခံတွေ အကြား ချစ်ကြည်ငြိမ်းချမ်းစွာ ရှင်တွဲနေထိုင်ခဲ့ ကြတဲ့ ကာလ ဖြစ်ပါတယ်။ ઇંગ્લેટ ડેટા ઠ્વે તીનાને બેદાને ગંદા હેને વંપનોવેક ઠાને ડેટા ગને યા તમિનદા કેન સાતફિન ઠેવન પી જેસુરોને ઓ સેનવે કે જા બારે થેન્કસગિવિંગ જેસુરોને હા 19 યાઝુઆ અછે ટીકે પી ડીગને અથી પ્યો શ્વિન સ્વા સેનવે ને જા સે ફિત બારે અમેરિકન પીરોન સે કાલા મા અમ્યોતા ત્વેસી નિન્યો યે ઓ જીયવે પી જેસુરોને ઓ તયવન અલો આલય યે અફિત તમત કે બારે અખુ સોયિન જેસુરોને મા ညစာကို ကျက်စင်သားခင် စားကြတာဟာ ရိုးရာတလေလို့ဖြစ်နေပါပြီ တာမန်ကျက်ထက်ကြီးမားတဲ့ ကျက်စင်အကောင်လိုက်ခင်မှ မိသားစုတစုလုံးအတွက် လောက်ငါမှာဖြစ်လို့ ကျက်စင်ကိုရွေးတာလို့လည်း ဆိုကြပါတယ် ရာစုနှစ်တင်နဲ့ချိန်ပြီး ကျေးဇူးတော်နေ့အလုပ်အားလိုက်ရက်ကို အမျိုးမျိုးအဖုံဖုံဆင်နွှဲခဲ့ကြပေမဲ့ ကိုလိုနီနယ်မြေသစ်ရှာသူတွေနဲ့ ဌာနေအမေရိကန်တွေ အတူတကွချစ်ကြည်စွာရိုင်းပင်းခဲ့ကြတယ်ဆိုတဲ့ပုံရိပ်ကတော့ ငြိမ်းချမ်းစွာ ယဉ်ကျေးမှုချင်း ဖလှယ်ခဲ့ကြတယ် ဆိုတဲ့သင်္ကေတပဲဖြစ်ပါတယ် အမေရိကန် ပြည်တော်စုဟာ ကိုယ်နိုင်ငံသားတွေနဲ့ ကဘာတဝှမ်းအားလာရောက်အခြေချကြမဲ့လူသစ်တွေအတွက်ပါ ဘာသာရေးလွတ်လပ်ခွင့်နဲ့ တာယာဝပြောရေးကိုဆက်လက်ပံ့ပိုးအားပေးသွားမှာဖြစ်ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ဆက်လို့ပြပါရှင်
ကျတဲ့ပရိသတ်နေနဲ့ခင်ဗျာရဲ့အစီအစဉ်ကိုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်တင်ဆက်နေပါတယ်ဒီကနေ့ဟာအမေရိကန်ကျေးဇူးတော်နေ့လည်းဖြစ်ပါတယ်ရှင်မကြာခင်မှာတော့ကျမတို့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါဗျာဒီလိုအမေရိကန်တန်ရုပ်တန်ရဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ www.burmese.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်ဒီကျမတို့ရဲ့အင်တာနက်ဆာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ www.youtube.com/voabamese channel ဖြစ်ပါတယ် စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါရင် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/VOABurmese ဖြစ်ပါရင်စလုံးပေါင်းက twitter.com/VOABURMESE ဖြစ်ပါရင်အတန်နဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabemis ဖြစ်ပါရင် VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။နိုဝင်ဘာလ25ရက်စာတပတိနနေခင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်ရှင်။မြန်မာစံတော်ချိန်နနေ6နာရီခွဲပါပြီ။အခုဒုတိယပိုင်းနာရီဝက်အတွက်ဆက်လက်တင်ဆက်မယ့်အပတ်စဉ်ကဏ္ဍတစ်ခုမှာတော
့ကျွန်တော်အနေနဲ့ပတ်ဝန်းကျင်ထဲမှာအမှုဇီဝပိုးတွေအားရရှိပါတယ်။အဲ့ဒီကောင်တွေကဒီတာမန်မျက်လုံးနဲ့မမြင်လို့မရဘူး။အမှုကြည့်မှန်ပြောင်းတို့အီလက်ထရောနစ်အမှုကြည့်မှန်ပြောင်းတို့နဲ့ကြည့်မှမြင်ရတဲ့အမှုဇီဝပိုးတွေပါ။
ဒါကတော့ကမ္ဘာမှာဆေးရင်ပါမှုပြဿနာကြောင့်ကျန်းမာရေးဆိုင်ရာညှိနှိုင်းဆုံးရှုံးမှုတွေအများကြီးရှိနေတဲ့အကြောင်းပေါ့နော်ဒေါက်တာတန့်စော်ရဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်အားကစားကဏ္ဍကိုလည်းထုတ်လွှင့်ပါပါအခုတော့ဥကြောစံသားရဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုအရင်ဆုံးကြည့်ရှုနားဆင်ကြရအောင်ပါလက်ရှိမြန်မာနိုင်ငံရဲ့အကြက်တဲကိုကျော်လွှားလွတ်မြောက်ပြီးဒီမိုကရေစီလမ်းကြောင်းကိုပြန်လည်တန်လှမ်းနိုင်ရေးမှာနိုင်ငံသားရဲ့အခန်းကဏ္ဍကိုပြစ်ပယ်ထားလို့မရပါဘူး။ပြည်ရင်းလှုပ်ရှားမှုနဲ့အတူရှင်တွဲပါဝင်ဖို့လိုအပ်တယ်လို့အမေရိကန်ပြည်ထောင်စုမနီဇိုရာပြည်နယ်ကာတန်ကောလီကနိုင်ငံရေးသိပ်ပံနဲ့နိုင်ငံတကာဆက်ဆံရေးပါမောက္ခဒေါက်တာထွန်းမြင့်က VOA ကိုပြောပါရစေ။အသေးစိတ်ကိုဒေါက်တာထွန်းမြင့်နဲ့ဥကြော်ဇန္နာတို့ဆွေးနွေးသုံးသပ်ထားပါရစေ
။ဒေါက်တာထွန်းမြင့်ခင်ဗျာမြန်မာနိုင်ငံမှာဖြစ်နေတဲ့နိုင်ငံရေးထိတ်တဲရင်ဆိုင်မှုပြောင်းလဲကျော်လွှမ်းနိုင်ဖို့ဆိုပြီးတော့ဒေတာအစီအစီမှလည်းနိုင်ငံပုံမှန်မှုတွေဖြစ်နေပါတယ်။တစ်ဖက်ကလည်းပဲနိုင်ငံတကာ PR ကလည်းပဲရှိနေပါတယ်။ဆိုတော့တချို့ကလည်းနိုင်ငံတကာ PR ကိုအားမရကြဘူး။နိုင်ငံတကာ PR ကဘာမှမထူးရောက်နိုင်တော့ဘူးလို့စိတ်ပြက်လက်ပြက်ဖြစ်နေကြပါတယ်။နိုင်ငံတော်ဆက်ဆံရေးဘာမှခေါက်တောက်နေနဲ့နိုင်ငံတကာရဲ့ PR ဟာတကယ်ပဲအဆုံးမကျတဲ့အဆင့်ကိုရောက်သွားပါလားဆိုတာစပြီးတော့သုံးသပ်ပြပါခင်ဗျာ။မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့
ဟုတ်ကဲ့ဆရာဦးကျော်ဆရာမရောက်ပါဘူးဒီအသုံးမကျတဲ့အခြေအနေမရောက်ပါဘူးနောက်တစ်ခုကဒီနိုင်ငံသားရဲ့ PR ကိုကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်ဘလို့ PR မျိုးကိုကျွန်တော်တို့ကအခြေခံပြီးတော့ပြောရတယ်လဲဆိုတဲ့ပုံစံမှလည်းမူတည်ပါလိမ့်မယ်အဲဒါတော့ဒီလုံခြုံရေးကောင်စီကနေပြီးတော့ဥဆောင်ပြီးတော့စစ်ကောင်စီကိုလက်နက်ရောင်းချဖို့ရအတွက်ချက်ချင်းပိတ်လိုက်တယ် Global Arms Embargo လို့ခေါ်တဲ့ဥစားကိုလုတ်တယ်ဆိုလို့ရှိရင်သိထိအောင်ပါပေါ့အဲ့တော့အဲ့ဒီဥစ္စာကအခုထိဒီကပွိုင်းမှာကိုသူတို့ပြောနိုင်တဲ့အဆင့်ထိမရောက်သေးတဲ့အနေအထားမျိုးရှိတယ်။နောက်တစ်ခုကအဲ့ဒါနဲ့တပြိုင်နက်တည်းပဲဒီစစ်ကောင်စီရဲ့ခေါင်းဆောင်တွေမိသားစုတွေနောက်ပြီးလို့ရှိရင်သူတို့နဲ့ပတ်သက်နေတဲ့စီးပွားရေးဒီအားလုံးကို targeted sanction တိကျပြီးတော့အချက်လက်ကိုမူတည်ပြီးတော့လုံးတဲ့ဒီစီးပွားရေးပိတ်ဆို့မှုမျိုးပါတခါလဲလိုက်တယ်ဆိုလို့ရှိရင်ဒါကဒီထိရောက်မှုကချက်ချင်းရောက်နိုင်ပါတယ်။အဲ့ဒီအတွက်ကိုနိုင်ငံတကာမှာကိုစီဝိုင်းပိတ်ဆို့မှုနဲ့ပတ်သက်တာတွေကြောင့်ကျွန်တော်တို့လုပ်နေတာတွေတွေ့ရတယ်သူဆင်လိုက်ဆင်လိုက်ပေါ့မပြေစုံနေဘူးနောက်တစ်ခုကမြန်မာစစ်တပ်ကိုခုရုရှားကရောင်းနေတာရှိတယ်တရုတ်ကရောင်းနေတာရှိတယ်အီဇေးရောင်းနေတာရှိတယ်အိန္ဒိယရောင်းနေတာရှိတယ်လက်နက်တွေရောင်းနေတာရှိတယ်အဲ့ဒါတွေအလုံးရတန်းကရပ်ရမယ်ဆိုတော့စန့်ရှင်ကုလသမဂ္ဂကဥဆောင်ပြီးတော့လုပ်တဲ့ဒီ arms number ကိုလာတယ်ဆိုလို့ရှိရင်ဒါသိတိအောင်မဲ့international pressure လို့ကျွန်တော်တို့သုံးသပ်လို့ရပါတယ
်ဒါပေမဲ့သူသဖြင့်ပေါ့လေတရုတ်တို့ရုရှားတို့အဲ့ဒီနှစ်နိုင်ငံကသူတို့ဖိအားပေးလို့ရပါမလားခင်ဗျာ international ကအဲ့လိုနှစ်နိုင်ငံပါလည်းနဲ့မရောက်နဲ့ဆိုတဲ့သဘောမျိုးပြောဖို့ဆိုတာဖြစ်နိုင်ပါမလားအထူးသဖြင့်ရုရှားဆိုရင်ဒီအနောက်နိုင်ငံတွေနဲ့မြန်မာနိုင်ငံနဲ့ဆက်ဆံရေးမပြေလည်မှုဖြစ်နေတဲ့အချိန်မှာသူတို့လည်းအခွင့်ကောင်းလို့ယူဆပြီးတော့ပို့ပြီးတော့လက်နက်ရောင်းတာကိုအချိန်နှင်းလာတယ်လို့တော့မှသုံးသပ်စရာဖြစ်နေတာပါအဲ့ဒါကိုဖြစ်နိုင်ပါမလား
ဟုတ်ကဲ့ပြုံးနေတော့ဖြစ်နိုင်ဖို့ကတော့နည်းနည်းဟိုမလွယ်ပါဘူးအာဒါပေမဲ့ဒီမင်းအောင်လည်းရဲ့စစ်ကောင်စီကဆိုရလာတည်းနေအနာသိမ့်ပြီးကြေးကပြည်သူလူထုရဲ့အသက် OA စီးစိမ်ကိုတပ်ဖြတ်နေတာတွေဖျက်ဆီးနေတာတွေနောက်တစ်ခုကလူခွင့်ရေးချမ်းဆိုင်ရာကိစ္စတွေချိုးဖောက်နေတာတွေနောက် crime against humanity ဟလာဒီလူသားတွေရဲ့ဒီတိတ်ခါကိုစော်ကားတဲ့ဒီအခွင့်အရေးဟွာတွေချိုးဖောက်မှုတွေလုပ်နေတာတွေနောက်ပြီးလို့ရှိရင် war crime ဖြစ်နေတဲ့ကိစ္စတွေမှာဒီပုံစံမျိုးလုပ်နေတာတွေအကုန်လုံးကို data ရအချက်လိုက်ရ ဒီတက်ဆိုင်ရာဒီတော်လိုင်းကောင်းဆောင်ဖွဲ့တွေကနေပြီးတော့နိုင်ငံတကာကောင်းဆောင်တွေရောနိုင်ငံတကာဖွဲ့စည်းတွေရောမြန်မြန်ထင်ရှားဖြစ်လာအောင်လုပ်တဲ့ဆိုလို့ရှိရင်ရပိုတေတင်ပြီးတော့ရေးပြီးတော့လုပ်တဲ့ဆိုလို့ရှိရင်ဒါတွေကယူအန်စီကူရီတီကောင်ဆယ်ဆင့်တီဆွေးနွေးလာရမယ်အချက်မျိုးတွေဖြစ်လာတယ်အဲ့တော့ဒီမေခွန်းနဲ့ဒီအဖွဲ့အစည်းတွေသူတို့ပြန်လုပ်နိုင်ကြလို့ဖွဲ့စည ဖြစ်ပါတယ်။ဥပမာဆူဒန်နိုင်ငံဒါဖောကိစ္စနဲ့နောက်တစ်ခုကမ်ဘောဒီးယားဒီဂျီနိုဆိုက်ဖြစ်တာတွေခြေရန်ကြည့်ပြီးပြောလို့ရတယ်။ကိုဆိုဗိုမှာဖြစ်တာတွေကြည့်ပြီးပြောလို့ရတယ်။အဲ့ဒါတွေကိုကြည့်မယ်ဆိုလို့ရှိရင်အချိန်မနည်းဘူးယူခဲ့ရပါတယ်။တို့ဒီလိုမျိုးနောက်ဆုံးအထိဖြစ်လာအောင်။အဲ့တော့ခုလက်ရှိဒီတော်လိုင်းဆိုင်ရာအဖွဲ့အစည်းပေါင်းစုံတွေနဲ့တို့လုံနိုင်တာလုံတင်တာတွေအားလုံးကိုတို့လုံနေတာတွေ့ရတယ်။ဒီထူးထူးတဲ့ NUG လူခွင့်ရဝင်ကြီးတို့အဲတရားဝင်ကြီးတို့ဒါတွေတို့ဌာနဆိုင်ရာတွေလုံနေတာတွေ့ရတယ်။အဲ့ဒါတွေကနေတော့မြိုင်ဆိုင်ပြီးတော့နိုင်ငံတကာသိလာအောင်ရှင်းအောင်ပြောပြနိုင်တယ်ဆိုလို့ရှိရင်ကပေါ့လာမယ
်။အဲ့တော့နိုင်ငံတကာအသိုင်းအဝိုင်းမှာမြန်မာနိုင်ငံကိစ္စကိုအရေးကြီးလို့ထင်တဲ့နိုင်ငံတွေအများကြီးရှိပေအောင်တော့လူမျိုးရေးကောင်စီမှကြတော့တရုတ်နဲ့ရုရှားတို့ကဗီဒီယိုအနာပိုင်ထားတယ်ဆိုတော့ဒီကိစ္စကဘလို့ဟန်ဒါဖြစ်စီနိုင်မယ်ဆိုတာလည်းပြောပါအောင်
။ဒီတရုတ်နိုင်ငံတို့ရုရှားနိုင်ငံတို့ဆိုတာကဘယ်ပုံမှန်မူတည်ပြီးတော့ဒီကုလသမဂ္ဂလူမျိုးရေးကောင်စီမှဗီဒီယိုပါဝါကိုသုံးလိမ့်ရှိတယ်လဲဆိုလို့ရှိရင်ကုလသမဂ္ဂပြည်ရင်ရဲ့အခန်းတက်အာဒီကနှစ် clause 7ကိုသူတို့ကြည့်ပြီးတော့ဆုံးဖြတ်လေရှိတယ်။အဲ့ဒါဘာလဲဆိုလို့ရှိရင်ဒီနိုင်ငံတနိုင်ငံရဲ့ဒီအချုပ်အခြာအာဏာကိုဝင်ရောက်စွပ်ဖက်တဲ့ပုံစံမျိုးဘယ်နည်းနဲ့မှမလုပ်ရဘူး non interference ပေါ့လေသို့တော့အဲ့ဒီနိုင်ငံရဲ့အစိုးရတရားသူတော်လည်းကောင်းအဲ့ဒီနိုင်ငံရဲ့အစိုးရလို့ခေါ်တဲ့အဖွဲ့အစည်းတစ်ခုတည်းတော်လည်းကောင်းနိုင်ငံတကာရဲ့ဒီငြိမ်းချမ်းရေးဆိုင်ရာကိစ္စတွေကိုတိုက်ရိုက်တယ်လို့ကောင်းပေါ်ဝိုက်ပြီးတော့တယ်လို့ကောင်းခိုက်ကြလာနေရှိတယ်ဆိုလို့ရှိရင်တိုက်ရိုက်ဝင်ရောက်ပြီးတော့လှုပ်ဆောင်နိုင်တယ်ဆိုတော့ပြထားပါတယ်အဲ့တော့တရုတ်နဲ့ရုရှားကိုအဲ့လိုမျိုးမြန်မာနိုင်ငံမှာဖြစ်နေဆိုတာကိုဒီတောင်ကအာဆီယံကိုရင်းအလက်တိမှပြုထားတယ်မြန်မာနိုင်ငံရဲ့အရေးဟာအာဆီယံရဲ့အရေးဖြစ်တယ်ဆိုတာကိုသူအချက်ကြီး၅ချက်နဲ့ဟိုမလာတွေကထုတ်ထားတဲ့ဥစ္စာရှိအဲ့တော့ဒါတွေကိုခြုံကြည့်မယ်ဆိုလို့ရှိရင်တဖြည်းဖြည်းနဲ့တရုတ်နဲ့ရုရှားဟာသူတို့လှုပ်ချင်နိုင်လို့လို့မရနိုင်ဘူးဆိုတာကိုကျွန်တော်သဘောပေါက်ရမယ
်အဲ့ဒီစင်တီမရောက်နိုင်ခင်မှာအခုအာဆီယံကိုဥတည်ပြီးတော့တာသူတို့ရဲ့ consensus ဆုံးဖြတ်ထားတဲ့၅ချက်အတိုင်းလိုက်နာဖို့မြန်မာနိုင်ငံမှာအတိုက်ခံနေတဲ့စစ်ကောင်စီကဆွေးနွေးဖို့စသဖြင့်နောက်ပြီးတော့အာဆီယံကကုစည်လာရင်တင်းတင်းခံရတဲ့ဒေါန်ဆန်စုကြီးနဲ့တွေ့ဆုံဝင်ပြဖို့စတဲ့အဲ့ဒီ line ကိုလည်းပဲတရုတ်တို့ရုရှားတို့ကတွန်းပင်းနေကြတာတွေ့ရပါတယ်ထိတ်တန့်ထားပြီးတော့အထူးသဖြင့်တရုတ်ကဒါကိုပဲဦးစားပေးပြီးပြောနေကြတာရှိပါတယ်ဆိုတော့ဆိုတော့ဒေါက်တာထွန်းမြင့်ပြောတဲ့အစင်တီကုလသမဂ္ဂကထန်ကျဲအတိုင်းအကုန်လုံးဒီလိုအေးမယူနိုင်တဲ့အချိန်မှာအခုလိုအာဆီယံကိုဥတည်ပြီးတော့ပြန်လဲသိမြင်ရေးဆွေးနွေးဖို့ပြောနေတဲ့ကိစ္စကဘယ်လောက်အလားအလာရှိထိုင်ပါလဲ
အဲ့ဒါကတော့တို့ပြောမယ်အကျော်ချတဲ့သဘောလောက်ပါပဲနိုင်ငံရေးအပြည့်အစုံဆွဲချတဲ့သဘောလောက်လို့ကျွန်တော်ကြည့်ရမှာဖြစ်တယ်ဘာလို့လဲဆိုလို့ရှိရင်တရုတ်နဲ့ရုရှားကအဲ့လိုမျိုးအာဆီယံရဲ့၅ချက်ကိုသဘောတူရယ်ဆိုတာကသိရလို့ရှိရင်စစ်ကောင်စီဘက်ကတည်မကောင်းပါဘူးဘာကြောင့်ပြောရတယ်ဆိုရှင်အာဆီယံ၅ချက်ထဲမှာရှင်းရှင်းလေးပြောထားတာရှိပါတယ်တို့အချက်လိုက်ပြောထားတာရှိတယ်အဲ့ဒီအချက်လိုက်တွေကခုမင်းအွန်လိုင်းကိုယ်တိုင်ချိုးဖောက်တဲ့အတွက်အာဆီယံရဲ့ summit ကိုလည်းတက်ခွင့်မပေးဘူးခုဒီအာဆီယံနဲ့တရုတ်နဲ့လုပ်မဲ့ summit ကိုလည်းတာဆီနေတဲ့ကိစ္စကိုလည်းအာဆီယံကရှင်းရှင်းလင်းလင်းနဲ့ပြောထားတယ်တို့လက်မခံနိုင်ဘူးဆိုတာပြောထားတယ်အဲ့တော့တရုတ်ကဘယ်လိုဒီလားဟိုမြန်မာစစ်ကောင်စီဘက်ကိုနည်းနည်းလေးပြန်ပြီးတော့ရန်ကားတဲ့ပုံစံရှိတယ်အဲ့တော့တချုံပြောလို့ရှိရင်ဒါကအပြည်ဆိုင်ရာဒီဘီရိုကရေစီတွေရဲ့လုပ်ငန်းစဉ်လုပ်တဲ့အခါမှာဒါမျိုးစကားတွေကတွေ့ကြုံရတယ်ဒါမျိုး statement တွေကပြေကျုံရတယ်ဆိုရဲလမ်းနေပါပဲဒီလမ်းမျိုးကျွန်တော်တို့အနေနဲ့သိအားငယ်စရာလည်းမလိုဘူးအားကြီးတက်စရာလည်းမလိုဘာလို့လဲဆိုလို့ရှိရင်နိုင်ငံတကာရဲ့လုံးမယ်မလုပ်ဘူးဆိုတာပြည်တွင်းမှာရှိတဲ့အရှိန်အဟုန်ကဘလောက်ရှိကြလဲပုံမှာမူတည်ပြီးတော့ပြည်တွင်းကရေချင်ကိုကြည့်ပြီးတော့ဆုံးဖြတ်တာလောက်ကြတာပြကားပြောကြတာဖြစ်တယ်သို့တော့တခုတော့ရှိတယ်စည်ရေးရဝင်ပြီးတော့ရှင်းရမယ့်အခြေအနေကိုရောက်လာပြီဆိုလို့ရှိရင်တော့ကျွန်တော်တို့ဒါ chapter 7 intervention အဆင့်ကြီးရောက်လာပြီဆိုလို့ရှိရင်တော့ဒါအဖွဲ့အစည်းတွေကဥမာနေတိုးလိုဖွံ့ဖြိုးတဲ့ကောင်ဒါမှမဟုတ်လည်းနိုင်ငံတနိုင်ငံဥမာအဲ US လိုဆိုကောင်ဝင်ပြီးတော့လုပ်မဲ့လုပ်ငန်းတွေရှိ
အဲလောလောဆယ်မှာတော့အခုအမေရိကန်နိုင်ငံရဲ့မြန်မာအရေးနဲ့ပတ်သက်ပြီးရည်တည်ချက်မြန်မာပြည်သူတော်တော်များများကအားမရကြပါဘူးအဲဒီအချိန်မှာမကြသိခင်ဘယ်ရရှစ်လာပြီးတော့သူတို့ရဲ့နိုင်ငံသားသတင်းသမားကိုခေါ်ထုတ်သွားတယ်မြန်မာနိုင်ငံပြည်내စစ်မြေကိစ္စနဲ့ပတ်သက်ပြီးဘာမှတစွန်းစားမပြောတဲ့အတွက်ကြောင့်ဒါဟာ
မနိုင်ငံအတွက်သူခီးစဉ်ဟာအကျိုးမရှိတဲ့အပြင်သူတို့အစိမ်းအမှတ်ပြုခြင်းတဲ့သဘောသာပို့ပြီးဆန်တဲ့ဆိုပြီးတော့ဘယ်မှာကြဖြစ်ကြပါလဲတကယ်ကြတော့ရာထွန်းမြင့်ဘယ်လိုသုံးသပ်လို့ပါလဲသူခီးစဉ်ကအမေရိကန်စိုးရရဲ့ လောက်တာကွာဒါကျွန်တော်တို့တော်လိုင်းလုံနေကြတဲ့ပြည်သူလူထုတွေအတွက်ဒါအကောင်းတဲ့သဘောဆောင်တယ်သူတို့နည်းငြင်းမနေဘူးလောက်ဆရာရှိတဲ့ဆက်ပြီးတော့လုံမယ်ဆိုတဲ့သဘောတရားပဲသို့တော်လည်းပဲခုနကကျွန်တော်မြင့်ပြီးတော့အာအမေရိကန်နိုင်ငံကြီးကချက်ချင်းကြီးပဲမြန်မာစစ်ကောင်စီနဲ့ဝင်ရှင်းတဲ့ပုံစံမျိုးချက်ချင်းကြီးတော့ကျွန်တော်မျှော်လင့်လို့ရမှာဖြစ်မှုဒီဒီမိုကရေစီအင်အားတွေကိုအပေးတဲ့သဘောတယ ဒီပြည်မှုတကနေခံပြီးတော့ဒီပန်းနပတ်တော်တော်မှာရစ်ချက်စံထပ်သွားတယ်ဆိုတော့သူတို့ဒီပလိုမက်တစ်ချင်းချင်းနော်လင်းဟေးစားတို့ရဲ့ချက်စံကိုသူတို့သိလိမ့်မယ်ဘာလို့ဆိုတော့ဆောင်းမှာသူလောက်ခဲ့ဘူးလို့ရစ်ဖြစ်တယ်နောက်တစ်ခုကဂျပန်မှာရှိနေတဲ့ဒီစာစာကာဝါရိုးရဲ့ဟိုဒီပလိုမက်တစ်ကနက်ရှင်လာကျွန်တော်အတိအကျမသိတော့ဘူးမှန်ပြီးတော့ပဲကျွန်တော်သုံးတပ်ပြမိထားနေဖြစ်တယ် မှာမှာဘလို့မှားမလဲဆိုကျွန်တော်လင်းဟေးစာကိုခံပြီးတော့ဗီဇာန်တော်ဗီလို့ရှင်စာစာကာဝါရောဗီလို့ရှင်ထိုင်းတူတရားဝင်ကြီးသွားတယ်ထိုင်းတရားဝင်ကြီးသွားပြီးတော့တရုတ်ကလည်းဟိုစစ်ကောင်စီဘက်ကိုဥတီပြီးတော့လှုပ်လှုပ်ဖွဲ့ရတဲ့အာဂျင်တာတင်လာတဲ့ပုံစံမျိုးဖြစ်တယ်အဲ့တော့အဲ့လိုမျိုးကြီးရဲ့ဆိုလို့ရှင်မစ္စတာဆာကာဝါရောတို့ချက်ချန်တို့မော်လင်းဟေးစာတို့ရဲ့ထရက်ကထရက်တူဒီပလို
ဒီကနေ့ကျွန်တော်တို့ရင်းရမှာဖြစ်တယ်အခုဒေါက်တာထွန်းမြင့်သုံးသက်လာတဲ့ကလုံးချုံချင်းနိုင်ငံတကာရဲ့ PR ဟာလုံးဝအဆုံးမကြဘူးလို့ဆိုပြီးတော့ပြစ်ပယ်ထားကြအကြောင်းမရှိဘူးဒါဟာလည်းပဲထိရောက်နိုင်တယ်လို့ပြောခြင်းဖြစ်ပါတယ်ဆိုတော့တချိန်တည်းမှာပဲပြည်တွင်းမှာလည်းကြားရလည်းနဲ့ကင်ဆယ်ပြီးတော့တခိုက်နေရတဲ့အင်အားစုလည်းရှိပါတယ်ဆိုတော့သူတို့ရဲ့အနေထားကဘယ်လိုသုံးသက်လိုပါလ ိုင်းရင်းနဲ့ပဲလွှမ်းခြုံနိုင်ရမယ်ဆိုတဲ့သုံးသပ်မှုကိုယူဆမှုကဘယ်လိုမြင်ပါလဲ
။အဲဆိုက်ပိုင်းဆိုက်သွားမှာဖြစ်ပါတယ်။ဒီလွန်းကအချိန်မြင့်မှသာလေ။ဒီပကနေပြီးတော့တို့အေးထားလာမှာဖြစ်တယ်။ဒီလွန်းမှာအခုဖြစ်နေတဲ့ defensive wall လို့ပဲပြောပြောဟို guerrilla ship လို့ပဲပြောပြောပါလေ။အဲ့ဒါတွေကအခရာကြပါလေ။
ဥကြဆန္ဒရဲ့မြမရေးတုံသက်ချက်အစီအစဉ်ပါရှင်။ Golden College ကနိုင်ငံရေးတိတ်ပံနဲ့နိုင်ငံတကာဆက်ဆံရေးပါမောက္ခဒေါက်တာထွန်းမြင့်ကိုဆက်သွယ်မေးမြန်းခဲ့တာပါ။အခုတော့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါရှင်။ကမ္ဘာမှာဆေးရင်ပါမှုပြဿနာကြောင့်ကျန်းမာရေးဆိုင်ရာနစ်နာဆုံးရှုံးမှုတွေအများကြီးရှိနေတယ်ဆိုတာလူအများပိုမိုသတိပြုမိလာအောင်နိုဝင်ဘာလ17ရက်နေ့ကနေ24ရက်နေ့အထိကမ္ဘာပတိအနုဇီဝဆေးရင်ပါမှုတတိပြုမိလာစီရေရတဲ့င်းဘက်ကိုကျင်းပနေပါတယ်လူထုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စောကတင်ပြထားပါတယ်ရှင
်ဆေးရပါမှုနဲ့ဆေးမတူမှုပြဿနာဟာမြန်မာနိုင်ငံတွင်းမှာသာမကကဘာတဝမ်းမှာပါခြုံတွေ့ခံစားနေရတဲ့ပြဿနာတစ်ခုဖြစ်ပါတယ်ဆေးရင်ပါမှုကြုံနေရတဲ့ပြည်အမှုစည်းဝါးစည်းဝါးတွေမှာဘလူစည်းဝါးမျိုးစားတွေပါဝင်ပါတယ်လို့မေးကြည့်တဲ့အခါဝိုင်းရင်သတင်းအယ်ဒီတာတူဖြစ်သူဒေါက်ထွေးစီမံကအခုလိုရှင်းပြပါတယ
်ကျွန်တော်အနေနဲ့ပတ်ဝန်းကျင်ထဲမှာအမှုစည်းဝါးပိုးတွေအများကြီးရှိပါတယ်အဲ့ဒီကောင်တွေကဒီတာမန်မျက်လုံးနဲ့မမြင်လို့မရဘူးအမှုကြည့်မှန်ပြောင်းလို့အီလက်ထရောနစ်အမှုကြည့်မှန်ပြောင်းလို့လည်းကြည့်မှမြင်ရတဲ့အမှုစည်းဝါးပိုးတွေပါအဲ့ဒီပိုးတွေကတော့တဘက်တီးရီးယားပိုးတွေvirus ပိုးတွေ၃ fungus ပိုးတွေ၄ကပါပိုးသို့မဟုတ် parasites ပိုးတွေဖြစ်ပါတယ်ဒီဆေးတွေဒီပိုးတွေကိုခန္ဓာကိုယ်ရဲ့ဝင်ရောက်လာလို့ရှိရင်ပြန်လည်တိုက်ထုတ်ဖို့အတွက်သူတို့ကိုဆန့်ကျင်တဲ့ဆေးတွေထွင်ထားပါတယ်အဲ့ဆေးတွေကိုပฏิအနုဇီဝကုသဆေးတွေလို့ခေါ်တယ်ဘက်တီးရီးယားကိုတတ်တဲ့ဆေးကြတော့ antibiotic လို့ခေါ်တယ်ဗိုင်းရပ်စ်ပိုးတတ်တဲ့ဆေးကြတော့ antivirus လို့ခေါ်တယ်ဖန်ဂတ်ပိုးတတ်တဲ့မှုပိုးကိုတတ်တဲ့ဆေးကြတော့ antifungal လို့ခေါ်တယ်ကပ်ပါပိုး parasite ကိုတတ်တဲ့ဆေးကြတော့ ပိုးကြတော့ antiparasitic cell လို့ခေါ်ပါတယ်။ဒါအလုံးချုံကိုခေါ်လိုက်ရင်တော့ antimicrobial လို့ခေါ်ပါတယ်ခင်ဗျာ။
ပရိအနုဇီဝဆေးဝါးယဉ်ပါမှုတွေကိုကင်တွယ်ဖြည့်ရှင်းဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးက 2015 ခုနှစ်ကတည်းကစတင်ပြင်ဆင်ခဲ့တာဖြစ်ပြီးအခုလာမယ့်နိုဝင်ဘာ16ရက်နေ့နဲ့ဆက်လျက်နေ့အထိကိုကမ္ဘာ့ပရိအနုဇီဝဆေးယဉ်ပါမှုသတိပြုမိလာစေရေးရသက်တဲ့ဘက်အဖြစ်သတ်မှတ်ဆောင်ရွက်လျက်ရှိတယ်လို့ဒေါက်တွေးစီမန်းကရှင်းပြပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကဒီ
antimicrobial resistant ဟိုမှာလို့ဟိုဘောအတူကော AM အလာမှုပြတ်တာကိုဖြည့်ရှင်းဖို့လိုတာဆိုတော့ကိုကျွန်မရဲ့ခွေရ2005ခုမှနစ်မှာသူကခါတယ်သူပြချက်တခုခွေတယ်အဲ့ချလိုက်ခါမှာသူကဘာလို့ပြဿနာကိုကင်ပြဖြည့်ရှင်းရမယ့်ပြဿနာတခုသူတို့ကအဲ့ဒီမှာဆုံးဖြတ်လိုက်တယ်ဆုံးဖြတ်ပြီးတဲ့ခါကျတော့လုံဆောင်ရာရှိတယ်စက်လုံးတော့လုံးတဲ့ခါကျတော့ဒီလူတွေကိုဒါနဲ့ပတ်သက်ပြီးတော့ဒီလိုဒီစီကသူ့ပရိသေဝဆေးဝါးနဲ့ပတ်သက်ပြီးတော့ စတင်းစကားတွေမက်ဆေ့ချ်တွေပေးရင်ဘာလာမှုပြဿနာတွေဘာကြောင့်ဖြစ်တယ်ဆိုတဲ့ပြဿနာတွေအဲ့ဒီအုပ်စတင်းစကားတွေကိုပေးဖို့အတွက်ကမ်ပိန်းတစ်ခုလုပ်မယ်ဆိုတော့ပြောပြခဲ့ပါတယ်အဲ့တော့2021နိုဝင်ဘာကနေပြောခဲ့တဲ့ဒီမှာဆက်ရှိရနေပြီးတော့20လရဲ့နေ့ကိုဒီကမ္ဘာပတိအနုဇီဝဥသက်ဆေးများယဉ်ပါလာမှုဘီယူးပြူးမိလာစေရေးရသရပါလို့ခေါ်လိုက်ပါတယ်အဲ့တော့ဘယ်လိုဆောင်ဖို့ event resistant sore thombo le jin ne ni jin ba ya me so pi lo yoa ta ma ye kwen ni pi lo phu pya kit ba de a lo di ai kala ma ai yatala ga de ma chano lo wa no di kuna pyo ga de ho pe tat de a long a di chang ni ko ti shi pi lo no lai na sia sia lai na chong jin sia sia chong jin me no ma de ga di tin sa ga o le ti sia le ti lo a
တဲ့င်းဆောင်ဝေးပေးမယ်ဆိုတော့ဘောတိုင်းဘောတရားပါပဲပရိအနုဇီဝဆေးရင်ပါမှုသတိပြုမိလာစေရတဲ့တပတ်မှာဂိုဘလူးလို့အမည်ရတဲ့လှူရှားမှုတစ်ခုအနေနဲ့လူတူတူတယောက်ချင်းစီကပဲဖြစ်ဖြစ်အဖွဲ့အစည်းအနေနဲ့ပဲဖြစ်ဖြစ်လုပ်ငန်းခွင်အနေနဲ့ပဲဖြစ်ဖြစ်အပြောင်အဆင်များအသုံးပြုပြီးပရိအနုဇီဝဆေးရင်ပါမှုသတိပြုမိလာစေရတဲ့တပတ်မှာပူးပေါင်းပါဝင်လှူရှားရင်း ကဘာပရိအနုဇီဝဆေးရင်ပါမှုသတိပြုမိလာစေရတဲ့တပတ်မှာပူးပေါင်းပါဝင်လှူရှားရင်ပရိအနုဇီဝဆေးရင်ပါမှုပြဿနာကိုလူများပုံမှုသိရှိသတိပြုမိလာအောင်ပူးပေါင်းပါဝင်ဆောင်ရွက်ပြီးလို့ရတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျေးဇူးတင်ပါတယ်ဒေါက်တာတန့်စောအပတ်စဉ်တင်ဆက်နေတဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ပါရှင်
VOA American တိုင်းရဲ့ရုပ်သံတွေဗီဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖမ်းယူမှုနဲ့လိုင်းတူမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်း Internet ဆာမျက်နှာဖြစ်တဲ့ permis.voanews.com/three6fap/fe နဲ့ nlink.com/download application ရယူနိုင်ပါတယ်နော်။ VOA American တိုင်းရဲ့ရုပ်သံတွေဗီဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစဉ်မြဲကြိုးပမ်းနေပါတယ်ရှင်။ဆက်လက်ပြီးတော့ကိုရိုင်းနိုင်တင်ဆက်နေတဲ့အားကစားကဏ္ဍကိုကြည့်ရှုကြရအောင်ပါ။ ဒီတစ်ပတ်အတွက်တော့ Manchester United အသင်းကဆိုရှယ်ကိုနီးပြဖြစ်ကနေထုတ်ပေးလိုက်တာနဲ့အင်္ဂါနေ့ညကကစားသွားတဲ့ဥရောပ Champion League ဘောလုံးပွဲနောက်ဆုံးရလဒ်တွေကိုကိုရိုင်းနိုင်ကတင်ပြထားပါတယ်ရှင်။
United အသင်းနဲ့နီးပြဆိုရှယ်တို့လမ်းခွဲလိုက်ကြပါပြီ။ဝတ်ဖို့နဲ့ပွဲမှာ 4-2 အသင်းကဒါရိုက်တာဘုတ်အဖွဲ့အရေးပေါ်အစည်းအဝေးခေါ်ယူခဲ့ပြီးတော့
ဆိုရှယ်ကိုနီးပြဖြစ်ကနေရက်စဲဖို့ဆုံးဖြတ်ခဲ့ကြပြီးတော့နှစ်ဖက်သဘောတူညီမှုနဲ့လမ်းခွဲလိုက်ကြပါတယ်။မန်ယူသင်းကတော့ဆိုရှယ်ဟာနီးပြရာထူးကနေနှုတ်ထွက်လိုက်တယ်ဆိုပြီးတော့ဒနင်းခွင်နေမှာကြီးညာပါတယ်။ဆိုရှယ်ကတော့ရာထူးကနေနှုတ်ထွက်လိုက်ပြီးပြီးချင်းပါပဲမန်ယူရုပ်သံနဲ့အင်တာဗျူးလုပ်ခဲ့ပြီးတော့သူမန်ယူနီးပြဖြစ် honored and privileged to have been trusted
to take the club forward and
I Man United ya du ga lu dai twet ma hpo de lo lu dai ya da ma hpo ba u a tin to de la aw nou bu twet tnaw ko yoe yong ji ji ne a khwin yee pe ka de twet tnaw a ni ne a lun go be goun yu bi a thu khwin yee ti ya ya de lo khan sa ya ba de a tin ga le tnaw la rong ga the po bi lo kaw mon ne a chi ni ma shi de lo myon lin ba de
Man United ba ga raw lo lo se ma ဒီနေ့ဘောလုံးရာသီအကုန်ထိယာယီနီးပြတယောက်ကိုခန့်အပ်သွားမှာဖြစ်ပြီးတော့မန်ယူကစားသမားဟောင်းလည်းဖြစ်ပြင်သစ်နဲ့ PSG နီးပြဟောင်းဖြစ်တဲ့ Laurent Blanc ကိုခေါ်မယ်ဆိုတဲ့သတင်းတွေလည်းထွက်နေပါတယ်ဒီမတိုင်ခင်လောလောဆယ်အချိန်တွဲမှာတော့လက်ထောက်နီးပြ Carrick ကအသင်းကိုနီးပြဖြစ်ခေတ္တကိုင်တယ်သွားမှာပါ Carrick ကတော့ Social နီးပြယာယီကနေနှုတ်ထွက်လာတဲ့အပေါ်မှာသူ့အနေနဲ့စိတ်မကောင်းဖြစ်ပြီးတော့ Social ကိုလည်းကျေးဇူးတင်တယ်ဆိုပြီးတော့ပြောပါတယ်ဒါပြင်မန်ယူအသင်းကောင်းဆောင် Harry Maguire ကလည်းဆိုရှယ်ထွက်ရတာဟာကစားသမားတွေမှာလည်းတာဝန်ရှိရဲဆိုပြီးတော့ပြောပါရယ်မန်ယူသင်းရဲ့မျိုးကံပြိုင်ဘက်မန်စီးတီးနီးပြဂေါ်ဒီယိုလာကတော့သူ့အနေနဲ့ဆိုရှယ်ကိုအားလုံးအဆင်ပြေပါစေလို့ဆုတောင်းတယ်ဆိုပြီးပြောလိုက်ပါရယ
် I wish him all the best it was a pleasure to face him
သူအားလုံးအဆင်ပြေပါစေလို့ကျွန်တော်ဆုတောင်းပါရယ်သူနဲ့ရင်ဆိုင်ခဲ့ရတဲ့ပွဲတွေကတကယ်ကောင်းပါရယ်သူကကျွန်တော်တို့ကိုပို့ပြီးတော့အနိုင်ရခဲ့ပါရယ်ဒါပေမဲ့ကျွန်တော်သိသလိုသူလည်းတည်တယ်ခမည်းလည်းတည်တယ်မန်ယူလိုမန်စီးတီးလိုနောက်ပြီးလီဗာပူးအာဆင်နယ်တော့တင်ဟမ်ချဲလ်ဆီတို့လိုအသင်းကိုနီးပြအဖြစ်ကင်ပြီးဆိုရင်နိုင်မှုလိုပါတယ်နိုင်မှလည်းဖြစ်မယ်ဒီလိုမှမဟုတ်ဘူးဆိုရင်တော့ပြဿနာတက်လိမ့်မယ်ကျွန်တော်အခုဒီမှာဆက်ရှိနေတာကလည်းနိုင်လို့လေမဟုတ်ရင်တော့ကျွန်တော်လည်းသွားပြီပေါ့ကျွန်တော်အနေနဲ့ကတော့သူ့အတွက်အကောင်းဆုံးဖြစ်ပါစေလို့ဆုတောင်းပြီးဒီနေ့ကျွန်တော်တို့ပြန်တွေ့မယ်လို့လည်းမျှော်လင့်ပါတယ်
မယူသင်းဟာဒီနေ့ဘောလုံးရာသီမှာပထမ5ပွဲကစားတဲ့အချိန်မှာ4ပွဲနိုင်2ပွဲတည်း73မှတ်နဲ့ Chelsea နဲ့အတူဇယားထိပ်မှာရှိခဲ့ပေမဲ့နောက်ပိုင်း9ပွဲမှာတော့မယူသင်းဟာ2ပွဲပဲနိုင်ပြီးတော့2ပွဲတည်း5ပွဲရှုံးတာကြောင့်ဇယားထိပ်က Chelsea နဲ့12မှတ်ပြတ်ပြီးတော့18မှတ်နဲ့အဆင့်8ကိုကျသွားခဲ့ပါတယ်မယူသင်းဟာပြီးခဲ့တဲ့နှစ်ကလည်း Premier League နဲ့ Europa League မှာဒုတိယရခဲ့ပြီးတော့ဒီနေ့ဘောလုံးရာသီမှာတော့ Portuguese တိုက်စစ်မှုကရစ်စတီယာနိုရိုနာလ်ဒိုပြင်သစ်နောက်ခံလူဘရာနဲ့အင်္ဂလန်တောင်ပံကစားသမားဆန်ချူတို့ကိုခေါ်ယူအားဖြည့်ခဲ့တာကြောင့်ဘောလုံးဝေဖန်သူတွေကြွမ်းကျင်သူတွေနဲ့အကဲခတ်တွေကမန်ယူသင်းကိုဒီနေ့မှအတော်လေးမျှော်လင့်ထားခဲ့ကြတာပ
ါ So very sad time I think the manager
ဆိုရှယ်ထွက်လာရတဲ့အပေါ်မှာမန်ယူပရိသတ်တွေကြားမှာလဲသဘောထားတွေကအမျိုးမျိုးဖြစ်နေပြီးတော့စိတ်မကောင်းတဲ့သူတွေရှိသလိုတချို့ကလည်းဒါကမှန်ကန်တဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့ပြောတာတွေရှိနေပါ
တယ်
လောလောဆယ်မှာတော့မယူနီးပြနေရာအတွက်ရီယယ်နီးပြဟောင်းဇီဒန်လက်ရှိ PSG နီးပြပိုချက်တီနိုလက်ရှိနီးပြဘရန်ဒန်ရော့ဂျာစ်နဲ့အေဂျင့်နီးပြအဲရစ်တန်ဟက်တို့သတင်းတွေထွက်နေပါတယ်။ဒါပေမဲ့ဇီဒန်ကဘာသာစကားအခက်ခဲနဲ့သူကိုယ်တိုင်လည်းပြင်သစ်လိုက်ရွေးစဉ်အသင်းနဲ့ PSG အသင်းကိုနီးပြလုပ်ဖို့ပူဆန္ဒရှိနေပုံရသလိုအေဂျင့်နီးပြအဲရစ်တန်ဟက်ကလည်းဘာသာစကားအခက်ခဲရှိနေပြန်တယ်လို့သတင်းတွေကဖော်ပြနေပါတယ်။ဒါကြောင့်အဖြစ်နိုင်ဆုံးကတော့ Premier League အတွေ့အကြုံရှိပြီးသားပိုချက်တီနိုနဲ့ Brendan Rodgers တို့ပဲဖြစ်ပါတယ်။ဒါပေမဲ့သူတို့ကလည်းလက်ရှိမှာ PSG နဲ့ Leicester နီးပြတွေဖြစ်နေတဲ့အတွက်အခြေအနေတွေကထင်သလောက်တော့လွယ်ကူတဲ့အနေအထားမဟုတ်ဘူးလို့ပဲသုံးသပ်မှာဖြစ်ပါတယ်။ဒီထဲမှာ PSG နီးပြပိုချက်တီနိုကတော့ရေပန်းအစားဆုံးဖြစ်နေပြီးသူရောက်လာမလားဒါမှမဟုတ်ဘယ်သူရောက်လာမလဲဆိုတာကတော့ကမ္ဘာတစ်ဝန်းကဘောလုံးဝါသနာရှင်တွေအားလုံးကစိတ်ဝင်စားစွာနဲ့စောင့်ကြည့်နေကြပါလေခင်ဗျာ။အချိန်ထဲမှာပဲ Manchester United အသင်းဟာ Champions League ဒုတိယဆင့်ရှုံးထွက်ပွဲစဉ်ကိုတက်သွားပြီဖြစ်ပါတယ်။မန်ယူအသင်းဟာအင်္ဂါနေ့ကကစားခဲ့တဲ့ဥရောပ Champions League ပွဲစဉ်မှာ Villarreal ကို Spain မှာ2-0မရှိနဲ့နိုင်လိုက်ပါတယ်။မန်ယူရဲ့ဂိုးရေကတော့ဒုတိယပိုင်း88မိနစ်နဲ့မိနစ်90မှာ Ronaldo နဲ့ Jadon Sancho တို့ကသွင်းပေးခဲ့တာပါ။ဒါကြောင့်မယူသင်းဟာ၅ပွဲပြီးမှဆယ်မှတ်ရပြီးတော့ရှုံးထွက်အဆင့်ကိုတက်သွားခဲ့တာဖြစ်ပါတယ်။အောက်စု F ကတခြားပွဲစဉ်မှာတော့ Young Boys နဲ့ Atlanta တို့3ဂိုးစီတည်ကြသွားပါတယ်။အောက်စု E မှာတော့ Bayern က Dynamo Kiev ကို Ukraine မြေမှာ2-2နဲ့နိုင်လိုက်ပြီးတော့ Barcelona ကတော့အိမ်ကွင်းမှာ Benfica ကိုဂိုးမရှိတည်ကြသွားတဲ့အတွက် Barcelona အသင်းရှုံးထွက်အဆင့်ကိုတက်ဖို့မရေမရာဖြစ်လာနေပါတယ်။လောလောဆယ်မှာဘိုင်ယန်က15မှတ်ဘာစလိုနာက9မှတ်ဘန်ဖီကာက9မှတ်နဲ့ KF ကတမတ်ရထားပါတယ်။ဒါပေမဲ့နောက်ဆုံးပွဲစဉ်မှာဘာစလိုနာဟာဂျာမနီမှာသွားပြီးတော့ဘိုင်ယန်မြူးနစ်နဲ့ကစားမှာဖြစ်တာကြောင့်ဒီပွဲကပွဲချက်ဖြစ်နေပြီးတော့ Benfica ကတော့အိမ်ကွက်မှာ KF နဲ့ကစားမှာဖြစ်လို့ Benfica ကနောက်တစ်ဆင့်တက်ဖို့ပို့ပြီးတော့အလားအလာကောင်းနေတယ်လို့ပြောရမှာပါ။ဒါမဲ့လည်း Barcelona နီးပြတဲ့ Xavi ကတော့သူ့အသေးအနေနဲ့ Bayern Munich ကိုနိုင်အောင်ကန်နိုင်တယ်ဆိုပြီးတော့ပြောလိုက်ပါတယ်
Bueno, sinceramente lo que me da más optimismo es ver al equipo jugar.
Yo dado un yo ayer, sino va ya a cabo son y me olé en tarde le suro. Este en culo que da ni la gusto y a lo va. Sino lo a ni le ve de ne me su piay na y le lo tema de. Sino di ne tuy que ya se lo mío su y sino lo a ni le mune go toa vido a na ya go sin a na y mare. Vamos a me pie na y ya lo me si va o. Sino lo cuba da go a go ya ma va. အဲ့တော့ပြန်ဘိုင်ယန်ဘက်မှာလည်းကစားသမားတွေကကိုဗစ်ကပ်မဲ့ချက်တွေကြောင့်မပါနိုင်တာတွေလည်းရှိပါတယ်။ဒါကကျွန်တော်တို့အတွက်ကောင်းတဲ့အချက်ပါ။ဒါပေမဲ့ကျွန်တော်တို့ကိုပဲစဉ်းစားဖို့လိုပြီးတော့အခုကစားသလိုမျိုးဆိုရင်နိုင်ပြီးတော့နောက်တစ်ဆင့်ကိုတက်နိုင်ခြင်းရှိတယ်လို့ဘာဆိုနာနီးပြရှာဗီကပြောတော့တာပါ။မနေ့ကဂျန်နဲ့ပွဲစဉ်လေးမှာတော့အုတ်စုဂျီကလီလီကဆော့သ်ဘတ်ကိုတကူကူမရှိနဲ့နိုင်ပြီးဆဗီးကဝော့ဖ်ဘတ်ကိုတကူကူမရှိနဲ့နိုင်ပါတယ်။အုတ်စု H မှာတော့လက်ရှိချန်ပီယံချယ်ဆီကယူဗန်တက်စ်ကို၄ကူကူမရှိနဲ့နိုင်ပြီးမောင်မွန်နဲ့ဇန်နစ်စတိန်ပီတာစဘတ်တို့တကူစီတည်ကြသွားခဲ့ပါတယ်။ဒီနေ့ညမှာတော့အုတ်စု A B C D ကပွဲတွေကိုကစားကြမှာဖြစ်ပြီးတော့အိမ်မှာတော့မန်စီးတီးနဲ့ PSG, Atletico နဲ့ AC Milan, Liverpool နဲ့ Porto တို့ပွဲတွေကတော့ဘောလုံးပရိသတ်တွေအကြိုက်တွေ့မဲ့ပွဲစဉ်တွေဖြစ်တယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
။ကိုရနိုင်တင်ဆက်နေတဲ့အားကစားကဏ္ဍပါရှင်။နိုင်ငံတကာသတင်းနိုင်ငံတကာအားကစားသတင်းတွေကိုစူးစီးတင်ပြခဲ့တာပါ။အခုတော့သတင်းအချင်းချုပ်ကိုကိုအောင်လင်းဦးကပြောပြမှာပါရှင
်။ကတ္တနိုင်ငံဒိုဟာမြို့မှာဆွေးနွေးမှုတွေအတွက်ပြင်ဆင်နေချိန်မှာပဲအာဖဂန်စနစ်တန်နဲ့အမေရိကန်ပြည်ထောင်စုကြားပြည်လည်မှုမရသေးတဲ့ကိစ္စတွေကိုဖြစ်ရှင်းနိုင်မှုလက်တွေ့ကျတဲ့ခြေလှမ်းတွေလှမ်းမှုအာဖဂန်တာလီဘန်တွေကအမေရိကန်ကိုတိုက်တွန်းလိုက်ပါတယ်။ဒူဝါမြို့တော်မှာတာလီဘန်ခေါင်းဆောင်တွေနဲ့လာမယ့်သတင်းနှစ်ပတ်အတွင်းတွေ့ဆုံမဲ့အမေရိကန်ကိုယ်စားလှယ်ဖွဲ့ဝင်တော့အာဖဂန်နိုင်ငံဆိုင်ရာအမေရိကန်ထုတ်ကိုယ်စားလှယ်သောမတ်စ်ဝက်စ်ဦးဆောင်မဲ့အကြောင်းအမေရိကန်ကအင်္ဂါနေ့မှာအတည်ပြုထားတာပါ။နှစ်ဖက်ဆွေးနွေးမှုတွေပြန်ဆမဲ့အမေရိကန်ရဲ့ဆုံးဖြတ်ချက်ဟာခြေလှမ်းကောင်းတရဖြစ်နေတဲ့တာလီဘန်စစ်မြေရာရှိဆိုရေးရှိုင်းင်းကပြောဆိုခဲ့တာဖြစ်ပါတယ်။ပြည်လည်မှုမရသေးတဲ့ကိစ္စတွေကိုဆွေးနွေးဖြစ်ရှင်းမှုနဲ့အပြည့်သဘောဆက်ဆံမှုတွေစတင်မှုလမ်းဖွင့်ထားတဲ့အကြောင်းလည်းပြောဆိုခဲ့တာပါ။လီဗျားနိုင်ငံမှာဒီဇင်ဘာလ24ရက်နေ့ချင်းပပင်းတမနာနယ်လွတ်တော်ရွေးကောက်ပွဲတွေကိုထိခိုက်အောင်လုပ်တဲ့သူတွေကို Facebook တန်ခတ်အရေးယူမယ်အကြောင်းကုလသမဂ္ဂလူညီကောင်စီကပေါ်ထူးနေမှာတတိပေးလိုက်ပါတယ်။ရွေးကောက်ပွဲကိုဟန်တာနောက်ဆက်တာတွေပါဝင်လီဗျားနိုင်ငံငင်းချမ်းရေးတင်ငင်းရေးနဲ့လူညီရေးပြပြအောင်ဂျိုးပန်းနဲ့လူပုဂ္ဂိုလ်ရေးဖွဲ့စည်းတွေကိုတန်ခတ်အရေးယူမယ်ဆင်းမှာထက်သွင်းကောင်းထက်သွင်းမယ်လို့အဖွဲ့ဝင်15နိုင်ငံပါဝင်တဲ့ကုလသမဂ္ဂလူညီကောင်စီဥက္ကဋ္ဌရဲ့ကြေညာချက်မှာပြောဆိုလိုက်တာပါ။ကုလသမဂ္ဂမှာမြန်မာနိုင်ငံအတွက်ကုစားပြုမဲ့သူနေရာကိုကုလသမဂ္ဂရဲ့စီစစ်လက်ခံရေးကော်မတီ Credentials Committee ကလာမယ့်ဒီဇင်ဘာလ1ရက်နေ့ဆွေးနွေးဖို့စီစဉ်ထားပါတယ်။ဖေဖော်ဝါရီ1ရက်နေ့ဆီယနာတိုင်းပြည်နယ်နောက်ပိုင်းနိုင်ငံရေးအချက်အလက်တွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံအတွက်ကုစားလှယ်နေရာနဲ့အောက်ကလာတဲ့တာလီဘန်တွေတချို့ပြန်အာဏာရခဲ့တဲ့အာဖဂန်နစ္စတန်နိုင်ငံအတွက်ကုစားလှယ်နေရာတွေကိုအဖွဲ့ဝင်ကိုယ်ပါဝင်တဲ့ကော်မတီမှဆွေးနွေးမှာဖြစ်တဲ့အကြောင်းကုလသမဂ္ဂထွေထွေညီလာခံတဘာပတိက VOA ကိုအတည်ပြုပြောဆိုထားတာဖြစ်ပါတယ်။
ကျေးဇူးတင်ပါတယ်ရှင်။သတင်းချင်းကြုပ်ကိုကိုအောင်လင်းဦးကပြောပြသွားတာပါ။ဇာတာပတိတိနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နေနဲ့6နာရီကနေ9နာရီထိတင်ဆက်ခဲ့တာပါရှင်။ညပိုင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ကျမတို့ဒီ VOA မြန်မာပိုင်းနေနဲ့ခင်အစီအစဉ်ကို లై တိုမီတာ3249တို့ပြင် లై လက်မီတာ190 kHz 1595တို့ကနေတင်ဆက်ခဲ့တာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုမောင်ဆိုမင်းဖြစ်ပါတယ်အတန်ဖန်အင်ဂျင်နီယာကတော့ဂျိုနာကမ်းမင်းပါရုပ်တံအင်ဂျင်နီယာကတော့ဇူဘဲအယ်တာယက်ဖြစ်ပါတယ်ရှင်ကျွန်မကအင်ဂျင်နိုင်ပါ VOA မြန်မာပိုင်းအစီအစဉ်ကတင်ဆက်နေတဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့ကဘာတလွားကတော်ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington.